Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့ညဖက်9:00နာရီ10:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပြနေပါပြီ။လိုင်းဒိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုင်းပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်လာတဲ့ကလေးငယ်ခုနှစ်သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထရမ့်အစိုးရအနေနဲ့ဆက်ထားဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သမ္မတထရမ့်ဟာမနေ့ကပြင်သစ်သမ္မတကိုနိုင်ငံတော်ညသာစာပွဲနဲ့တက်ခင်းအခမ်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒရင်လွတ်လာမှုအခြေအနေဟာ2018ခုနှစ်ကတည်းကပိုဆိုးလာတဲ့အကြောင်း RSF အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာဒရင်လွတ်လာခွင့်ဆိုင်ရာစင်ကာတာမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့အမအမြသတင်းအောင်နဲ့အတူတင်ပြပေးသမှာပါခင
်။ကောင်းပါပြီရှင်။ကချင်ပြည်နယ်ကစီရင်တင်မာမှုအတွင်းတပ်မတော်ကနေလူအခွင့်အရေးချုပ်ဖောက်မှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်စ조사နေတယ်ဆိုတဲ့သတင်းမှာကတော့
ဒီကဥပဒေအရဆိုရင် ICC မှာဒီမို့ကြရန် security တောင်းဆိုမှာဒီမို့အတွက်လုံလောက်တဲ့အချိန်မျိုးမှာဖြစ်နေပြီ။
တိုင်ကြားစာပေးဖို့တဲ့အဖွဲ့ပြောခွင့်ရသူတော်ခွန်ကြားကပြောသွားတာပါရှင်။ပြည်စုံကတော့မကြခင်ကြမှာပါ။ဒီနောက်မှာတော့အရှေ့ဥရောပအမေနီးယားနိုင်ငံအခြေစိုက်အရိုရာကပေးအပ်မဲ့2018စုစကားတင်စီမှာမြန်မာနိုင်ငံသူပါဝင်တဲ့တင်ထိုင်းနိုင်ငံမှာအမျိုးသမီးအလားကုန်တွေကိုအတုလုပ်ပြီးတော့လူထုကိုလိမ်ယောင်းနေတဲ့ magic skin နဲ့အခြားအလားကုန်တွေကိုအရေးယူနေတဲ့တင်နဲ့နိုင်ငံတကာတင်ဆောင်မတဲ့ပုဂ္ဂိုလ်လည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝမှာတော့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့တင်တွေကိုကိုဇော်ဝင်းလိုင်နဲ့မမသတင်းအောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နိုင်ငံအတွင်းမိဘတွေနဲ့အတူတရားမဝင်လိုက်ပါလာတဲ့ Dreamers လို့ခေါ်တဲ့ကလေးငယ်ခုနှစ်သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထွန်းအစိုးရအနေနဲ့ဆက်လက်ထားရှိဖို့အမေရိကန်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။ကလေးဘွားကရောက်လာကြသူတွေကိုကင်းလွတ်ခွင့်ပေးထားတဲ့ဒါကာအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အကြိုးပမ်းချက်ကိုဆန့်ကျင်တဲ့အမိန့်ကိုခရိုင်တရားသူကြီးဂျွန်ဘိတ်ကချမှတ်လိုက်တာဖြစ်ပြီးအဲ့ဒီအစီအစဉ်အသစ်အတွက်ရှောက်ထားကြတဲ့သူတွေကိုလည်းအမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့လက်ခံပေးဖို့တပါတဲ့အမိန့်ချမှတ်လိုက်ပါတယ်။သမ္မတဘာရက်အိုဘားမား2012ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေအရအမေရိကန်ပြည်ထောင်စုကိုအရွယ်မရောက်ခင်မိဘအနေနဲ့အတူလိုက်ပါလာခဲ့ကြတဲ့အဲ့ဒီကလေးငယ်တွေအနေနဲ့အထက်တန်းကျောင်းပြီးတဲ့အထိကျောင်းတက်ခွင့်ရှိကြသလိုရာဇဝတ်မှုကျူးလွန်ထားခြင်းမရှိသူတွေအနေနဲ့လည်းတရားဝင်နေထိုင်ပြီးအလုပ်လုပ်ခွင့်ရကြမှာဖြစ်ပါတယ်။ဒါပေမဲ့ဒီအစီအစဉ်အတွက်နည်းနည်းမှတခါတက်တန်းတွေ့ကြရမှာပါ။သမ္မတအိုဘားမားအစိုးရအနေနဲ့ဥပဒေအရအဲ့ဒီလိုလုပ်ခွင့်မရှိဘူးဆိုတဲ့အကြောင်းပြချက်နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကဒီအစီအစဉ်ကို2019ခုနှစ်မှာပယ်ဖျက်ခဲ့ပါတယ်။
အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်းကိုမိမိအစိုးရလက်ထက်ပထမဦးဆုံးနိုင်ငံတော်အဆင့်ညစာစာပွဲနဲ့တည်ခင်းအပ်ခံခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူမိကြောင်းသမ္မတထရမ့်ကအင်္ဂါနေ့ကပြောပါရယ်။အမေရိကန်နဲ့ပြင်သစ်နှစ်နိုင်ငံဟာအင်တန်ကိုမှထူးခြားကောင်းမွန်တဲ့ချစ်ချည်ရင်းနှီးမှုရှိကြတဲ့နိုင်ငံတွေဖြစ်တယ်လို့ဒီဆက်ဆံရေးတိုးတက်ခိုင်မာအောင်လှုပ်ဆောင်သွားဖို့လဲခန်းနာတက်ရောက်လာသူတရာကျော်ရှိမှသမ္မတထရမ့်ကပြောဆိုသွားပါရယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်းကလည်းကိုယ့်ရဲ့တက်ဆိုင်ရာနိုင်ငံအကျိုးကဘာကြီးအကျိုးအတွက်ဆောင်ရွက်သွားဖို့သူတို့နိုင်ငံကောင်းဆောင်နှစ်ဦးစလုံးကစံနှရှိတာနဲ့အမျှအဲ့ဒီတိုင်းလှုပ်ဆောင်သွားဖို့လဲစိတ်ပိုင်းဖြတ်ထားတဲ့အကြောင်းပြောပါရယ်။အင်္ဂါနေ့ညကကျင်းပခဲ့တဲ့ညစာစာပွဲဟာအရင်အစိုးရအဆက်ဆက်နိုင်ငံတော်အဆင့်ပထမဆုံးညစာစာပွဲတွေလောက်တော့ခန်းနာကြီးကျယ်တာမတွေ့ရပါဘူး။အီရန်နိုင်ငံရင်းနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးမှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ထရမ့်နဲ့မက်ခရွန်းတို့နှစ်ဦးစလုံးကပြောဆိုခဲ့ကြပြီးနောက်ဒီညစာတက်ခင်းအဲ့ခံပွဲကိုကျင်းပတာဖြစ်ပေမဲ့လို့လက်ရှိအီရန်နဲ့သဘောတူညီချက်ကိုအမေရိကန်ကလက်မခံတော့ဘူးလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုတာမရှိသေးပါဘူး
။အီရန်ရေးကိစ္စနဲ့ပတ်သက်လို့ပြင်သစ်သမ္မတနဲ့နိုင်ငံသဘောတူညီမှုရှိနိုင်တဲ့အချက်တွေကိုလေ့လာသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောလိုက်ပေမဲ့သူ့အဆိုမိုက်မဲပြီးအဓိပ္ပာယ်မရှိတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအတိုင်းဆက်ထားမယ်မထားဘူးဆိုတာကတော့အတိအလင်းပြောဆိုခဲ့ခြင်းမရှိပါဘူး။အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်းနဲ့အတူအင်ဂျီရောမှာတွေ့ဆုံပြီးအီရန်နဲ့ရရှိထားတဲ့သဘောတူညီချက်ကိုထပ်မံဝေဖန်လိုက်ပြီးတဲ့နောက်အီရန်နဲ့ပြုလုပ်ထားတဲ့သဘောတူညီချက်ဟာအီရန်ရဲ့ဒုံးကျည်အစီအစဉ်နဲ့ဒေတာရင်းမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မှုတွေကိုဟန်တာထားချက်တွေမပါဝင်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ပြင်သစ်နိုင်ငံကိုမပြောင်းခင်သမ္မတမက်ခရွန်းဟာမကြခင်မိနစ်ပိုင်းအတွင်းမှာအမေရိကန်လွတ်တော်နေရာပေါင်းရှေ့မှာမိန့်ခွန်းပြောကြားဖို့ရှိနေပြီး 2015 ခုနှစ်ကအီရန်နဲ့အမေရိကန်ပြင်သစ်ဗြိတိန်တရုတ်ရုရှားနဲ့ဂျာမနီနိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်မထွက်ရေးအတွက်လွတ်တော်အမတ်တွေကိုစီယုံပြောဆိုဖို့ရှိနေပါလေ။အီရန်ရဲ့ဒုံးကျည်အစီအစဉ်ရပ်တန့်ရေးအပြင်ဒေသရင်းစီးရီးယား၊ယီမန်၊လေဘနွန်နဲ့အီရန်နိုင်ငံတွေအတွင်းအီရန်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုထိန်းချုပ်နိုင်မဲ့သဘောတူညီချက်အသစ်တစ်ခုထပ်မံပြုလုပ်ရေးအတွက်ဆန္ဒရှိကြောင်းတမရထွန့်နဲ့တွေ့ဆုံစဉ်မှာဆွေးနွေးပြခဲ့တယ်လို့လည်းပြင်သစ်တမရကပြောပါရစေ။
တာလီဘန်အကြမ်းဖက်အဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမှာနှစ်စဉ်ຫນွေဦးထိုးစစ်ကိုစတင်တော့မယ်လို့ကြေညာလိုက်တာဟာသတင်းပတ်များစွာတွေကမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအတွက်တဖန်ပြန်လည်ညှိနှိုင်းဖို့ဖြစ်နိုင်မလားဆိုတဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာပါအချိန်ကြာမြင့်စွာရွှေ့ဆိုင်းထားပြီးနောက်အောက်တိုဘာလ20ရက်မှာကျင်းပဖို့စီစဉ်ထားတဲ့အာဖဂန်လွှတ်တော်နဲ့ဒေသန္တရကောင်စီရွေးကောက်ပွဲအတွက်ပြင်ဆင်နေမှုတွေအချိန်မြင့်လှုပ်ဆောင်နေစဲမှာပဲဒီကြော်ညာချက်ပေါ်ထွက်လာတာဖြစ်ပါတယ်အယ်ကန်ဒါကလို့အမည်ပေးထားတဲ့တာလီဘန်တို့ရဲ့စစ်စင်ရေးအသစ်ဟာကျူးကျော်သူအမေရိကန်တွေနဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ဝင်တွေကိုအဓိကပိတ်မှတ်ထားတယ်လို့ဆိုပါတယ်။လူပေါင်းများစွာတည်ချီခဲ့တဲ့18နှစ်ကြာပဋိပက္ခတွေအဆုံးသတ်ရေးအတွက်ဇွေးနီးညှိနှိုင်းမှုတွေလုပ်ဖို့အာဖဂန်သမ္မတအာရှရက်ဂါနီကလူငယ်တဲ့သတင်းပတ်တွေတုန်းကဂဘူးမြို့မှာပြုလုပ်တဲ့ညီလာခံမှာကန့်လှမ်းခဲ့ပါတယ်။ဒါပေမဲ့တာလီဘန်တွေကတော့ပြင်ပကျူးကျော်မှုကိုထိုးစစ်ဆင်သွားမှာဖြစ်တယ်လို့အတည်ပြုပြောပါတယ်။
ဗီယိုအမေရိကန်စံညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျ။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကတည်းကဆိုင်ရင်ပိုဆိုးရွားလာကြောင်း RSF နဲ့စီမချသတင်းတော်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိနေခဲ့ရာကဒီနေ့အစီအခံစာမှာ6ဆင့်ရော့ကျပြီးအဆင့်130ခုကိုရောက်သွားခဲ့တယ်လို့အစီအခံစာမှာဖော်ပြထားပါတယ်။အနေဒီအစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတော်တွေကိုဖမ်းဆီးထောင်ချတာမျိုးရှိတော့မှာမဟုတ်ဘူးလို့သတင်းတော်တွေဘက်ကမျှော်လင့်ခဲ့ကြကြောင်းဒါပေမဲ့လည်းသတင်းမီဒီယာလွတ်လပ်ခွင့်ဟာတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအတွက်ဦးစားပေးလုပ်ငန်းရထားမှာမပါဝင်ကြောင်း RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2019ခုနှစ်အတွင်းသတင်းတော်20ဖမ်းဆီးအရေးယူခံခဲ့ရပြီးအများစုဟာ66ဂါကြီးပုံမှန်နဲ့ဆွဲချက်တင်ခံခဲ့ကြရတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွယ်ဆောင်ရွက်ခဲ့တဲ့နောက်ပိုင်းမှာသတင်းတော်တွေရဲ့အခြေအနေဟာပုံမှန်ဆိုးဝါးလာတယ်လို့လည်း RSF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သတင်းအမောင်ချခံထားရတဲ့ရခိုင်ပြည်နယ်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်တွေဟာလည်းဖန်ဆီးထောင်ချခံခဲ့ကြရသလိုမြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းသတင်းယူခွင့်ပိတ်ပင်ခံထားရတယ်လို့ဆိုပါတယ်။အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာဒစိတပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခံထားရပါတယ်။လွတ်လပ်ခွင့်အရှိဆုံးဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9ကြားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဖော်ပြထားပါတယ်။အလားတူပဲနိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေမှာလည်းမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဆိုပါတယ်။နိုင်ငံပေါင်း195နိုင်ငံကနိုင်ငံရေးနဲ့နိုင်ငံသားဆိုင်ရာလွတ်လပ်ခွင့်တွေကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိစစ်တမ်းကောက်ယူပြီးဒီအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တမ်းကောက်ယူခဲ့တဲ့နေရာမှာကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်ထားတဲ့နိုင်ငံတကာလူ့အခွင့်အရေးပြင်းရင်စာရန်ပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးစစ်တမ်းကိုကောက်ယူခဲ့တာလည်းဖြစ်ပါလေ
။ကဘာတဝန်းအများကြိုက်မျောလိုက်ဝါဒသုံးနေတဲ့နိုင်ငံရေးသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တိုက်ခိုက်နေတာဟာဒီမိုကရေစီနိုင်ငံကြီးတွေမှာချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကြီးတစ်ခုကဒီကနေ့ပြောဆိုလိုက်ပါတယ်။နယ်စည်းမထားသတင်းတောင်များအဖွဲ့ RSF နဲ့သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ Freedom House အဖွဲ့တို့ကထုတ်ပြန်တဲ့2019ခုနှစ်အတွက်ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာတွေမှာအဲ့ဒီလိုဖော်ပြထားတာပါ။ American သမ္မတ Donald Trump ကိုလည်းဒီအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ဒီလိုဝေဖန်မှုတွေပေါ်အင်ဖြူရဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ကမ္ဘာတဝန်းနိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်တွေကိုတုံ့တက်တင်ပြတဲ့ RSF ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့နော်ဝေနိုင်ငံကိုကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားပြီးမြောက်ကိုရီးယားကိုတော့သတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်။
ငွေကြေးခေါ်ဝါချမှုတွေကိုထိထိရောက်ရောက်အေးအေးယူနိုင်မှုနဲ့နေစားဖြတ်ကျော်မှုကင်းတွေကိုကင်တွယ်နိုင်ဖို့ပြည်ထောင်စုရှစ်နေကျုံရုံးကဝန်ထမ်းတွေကိုအမေရိကန်အစိုးရအကူအညီနဲ့အသိပညာပေးတင်ဒန်းပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်ကပြောပါတယ်နှစ်နှစ်ကြာမြင့်မဲ့ဒီအစီအစဉ်မှာနေဆက်မှုကွင်းတွေနဲ့ဆိုင်တဲ့ငွေကြေးခွာချမှုစိုက်ဘာမှုကင်းလက်နက်နဲ့မူရစ်စေဝါမှုကင်းလူကုန်ကူးမှုနဲ့ပတ်သက်တဲ့သင်တန်းတွေဆွေးနွေးပွဲတွေပြုလုပ်ဖို့စီစဉ်ထားတဲ့အကြောင်းပြည်ထောင်စုရှစ်နေချုပ်ဦးထွန်းထွန်းဦးကလည်းပြောပါတယ်နေဆက်ဖြတ်ကျော်မှုကင်းတွေကိုတရားစွဲဆိုရမှာလုံလောက်တဲ့တည်တည်ခံနေရရှိဖို့ခက်ခဲတာကြောင့်အမေရိကန်လိုနိုင်ငံကြီးတွေအတွေ့အကြုံဟာမြန်မာဥပဒေအရာရှိတွေအတွက်အကျိုးပြုနိုင်လိမ့်မယ်လို့ယုံကြည်ကြောင်းရှစ်နေချုပ်ကပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေအဖြစ်2000ခုနှစ်ကျော်ကာလတွေမှာတာဝန်ယူခဲ့တဲ့ရှင်းနေကြီးဦးကြည်ဝင်းဟာဒီကနေ့မနေ့အစောပိုင်းကကွယ်လွန်သွားခဲ့ပါပြီ။ကွယ်လွန်ချိန်မှာတော့အသက်86နှစ်အရွယ်ရှိပြီးလူကြီးရောဂါနဲ့ပဲကွယ်လွန်သွားခဲ့တာလို့မိသားစုဝင်တွေကပြောပါတယ်။ဦးကြည်ဝင်းဟာ1950နဲ့60ဝန်းကျင်တွေမှာအစိုးရအထွေထွေဦးစီးဌာနမှာနယ်ပိုင်ဝန်တော့၊မြို့ပိုင်ဝန်တော့1980ဝန်းကျင်မှာအစိုးရတရားရေးဌာနတို့မှာတရားသူကြီးတရားရေးဝန်ထမ်းနဲ့ဥပဒေအရရှိတာဝန်တွေကိုယူခဲ့သူဖြစ်ပါတယ်။မြို့သားဒီမိုကရေစီခေါင်းဆောင်ဦးဝင်းတင်အမှုမှာတော့အစိုးရရှိနေတူဦးဖြစ်တာဝန်ယူခဲ့ပါတယ်။1992ခုနှစ်မှာအစိုးရတာဝန်တွေကလည်းအငြင်းစားယူခဲ့ပြီးပြင်ပတရားရုံးချုပ်ရှိနေတူဦးဖြစ်လာခဲ့သလိုပုဂ္ဂလိကအကျိုးဆောင်အဖွဲ့ကိုလည်းဦးဆောင်ဖွဲ့စည်းခဲ့သူဖြစ်ပါတယ်။2000ခုနှစ်ကစလို့ဒေါ်အောင်ဆန်းစုကြည်အမှုတွေမှာအကျိုးဆောင်ရှိနေအဖြစ်တာဝန်ယူခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်အမှုအမေရိကန်နိုင်ငံသားဂျွန်ရက်တော့ခေါ်ဒေါ်စုချန်နဲ့ခိုးဝင်ရောက်တဲ့အမှုဒီပြရင်အမှုစတဲ့ဒေါန်ဆန်းစုကြည်အမှုတွေကိုအကျိုးဆောင်ပေးခဲ့သူဖြစ်ပါတယ်။2012ခုနှစ်ကနေ2013ခုနှစ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုဥပဒေထောက်ကူပြုအဖွဲ့ဝင်တူဦးဖြစ်တာဝန်ယူခဲ့ပြီး2014ခုနှစ်မှာတော့ကျမ်းမာရေးအရာတာဝန်တွေကနေအားယူခဲ့ပါတယ်။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့သားလေးယောက်မြင်းလေးယောက်တို့ကြံရိတ်ခဲ့ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာတရားမဝင်တူးဖော်နေတဲ့ရေနံတွင်းတစ်ခုပောက်ကွဲမိလောင်ရာကနေလူ၁၀ယောက်ထက်မနည်းတေဆုံးပြီးအတော်များများဒဏ်ရာရသွားတယ်လို့အင်ဒိုနီးရှားအစိုးရရာရှိတွေကပြောပါတယ်။ဆူမထရာချွန်းအာချီခိုင်မှာရှိတဲ့ပါစီပူတီရွာမှာအခုလိုဖြစ်ခဲ့တာလို့အစိုးရရာရှိတွေကပြောပါတယ်။အဲ့ဒီရွာမှာတရားမဝင်တူးဖော်နေတဲ့ရေနံတွင်းတွေအများအပြားရှိနေတာပါ။အခုဖြစ်ရတဲ့ပတ်သက်လို့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီးဒဏ်ရာအပြင်းထန်ရရှိထားသူတွေရှိတာကြောင့်တေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။
ပုထုနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုကိုစောဝင်းလိုက်နဲ့မမသင်းအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချင်တဲ့တပြေးညီတဲ့နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ကချင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်ကန်အေရိုကြားဖြစ်ပွားနေတဲ့စီးရီးတင်မာမှုအတွင်းတပ်မတော်ကနေလူအခွင့်အရေးချိုးဖောက်နေတာနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်။လက်ရှိကချင်ပြည်နယ်အတွင်းတပ်ဖြတ်ခံရတာ၊နေရာရွှေ့ပြောင်းခံရတာ၊ဖမ်းဆီးထိန်းသိမ်းခံရတာတွေရှိနေတယ်လို့လည်းကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။နိုင်ကွန်းအိမ်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဒေသတွင်မြန်မာတပ်မတော်ဘက်ကနေလူခွေရေးချိုးဖောက်မှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့ ICC PP ဆိုင်ရာရာဇဝတ်ခုံရုံးတင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကချင်လူမှုဖွဲ့စည်းတွေကနေတိုင်ကြားစာပေးပို့ထားတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ
်။ဒီကတော့ကတော့ဒီ UN Security Council ကိုစာပို့ထားတဲ့အချက်မရှိပါသေးရဲ့ရှင်။အချက်ကတော့ဘယ်လောက်လာမလဲဆိုတာကမပြောတတ်ဘူးရှင်။အဓိကတော့ဒီမှာတော့လောလောဆယ်ရှိနေတဲ့ဒါယိုလေးရှင်းနေတာတော့ဒီလိုမျိုးတွေဟာ International Humanitarian Law အဲ့ဒီထဲမှာပါတဲ့အချက်တွေနဲ့တိုင်းရိုက်တိုက်ဆိုင်နေတယ်တော့ဥပမာဆိုလို့ရှိရင်ဒီတပ်ဖြတ်တာမျိုးပြီးလို့ရှိရင်တော့အကြမ်းအောင်အပြေးရအောင်လုပ်တာမျိုးပြီးလို့ရှိရင်တော့ First Labor ပြီး Report တော့ဒီအရေးဟာဒီမှာတော့လုံလောက်နေပြီ။ဒီကဥပဒေအရဆိုရင် ICC မှာတင်ဖို့အတွက် UN Security Council မှာတင်ဖို့အတွက်လုံလောက်တဲ့အခြေအနေမျိုးမှာဖြစ်နေပြီးတော့ဒီ ICC မှာဒီမှာတော့တင်ကြပြီးတော့မှဒီအရကိုသူ့ဘုံဘုတ်အတွက်အထင်ပေးတဲ့လူကိုအရင်ယူပေးပါလို့တောင်းဆိုတာပါရှင
်။လက်ရှိကချင်ပြည်နယ်ဒေသတွင်းမှာ KIA နဲ့တပ်မတော်တို့ကြားစီးရီးသိမ်းမှမှုတွင်တပ်မတော်ဘက်ကလည်းကချင်လူမျိုးတွေကိုညှဉ်းပန်းနှိပ်စက်မှုအပါအဝင်လူကူရေးချိုးဖောက်မှုအသင်းအကျပ်နေရရွှေ့ပြောင်းစေမှုတပ်ဖြတ်ခံရမှုလူရာချင်းစာနာမှုဆိုင်ရာအထောက်ပံ့ကူညီပေးစီစဉ်တွေညှင်းပယ်ခံရမှုတွေနဲ့တွေ့ကြုံခဲ့ရတယ်လို့ဧပြီလ23ရက်နေ့ရက်စွဲနဲ့ကချင်လူမှုဖွဲ့စည်း32ဖွဲ့ပူးပေါင်းထုတ်ပြန်ချက်မှာဖော်ပြထားသလိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းစာရေးသားပေးပို့ထားပါတယ်လက်ရှိကချင်ပြည်နယ်တွင်လူကူရေးချိုးဖောက်မှုခံရတဲ့နောက်ဆုံးအခြေအနေကိုတော့တော်ခွန်ကြာကခုလိုဆက်ပြောပါတယ်
အစ်ကလဆက်တင်တီမှာသူချင်းဒီအောင်မကြီးရွာမှာအမြောက်ဆန်ကြတဲ့အတွက်ကြောင့်မလို့20နှစ်အရွယ်ကားဖြစ်ပြီးသွားတယ်အဖြစ်ဖြစ်တဲ့သူကတော့ဒီမှာတန်ရာရသွားတယ်ပေါ့ဆ ရက်နေ့မှာပဲဒီလိုက်တာနားမှာငါပြောဆိုင်ခင်းမှာအလုံးလုံးနေတဲ့ဒီလိုသမ်းပြီးပြတဲ့အခါမှာတယောက်ကတော့ချက်ချင်းပဲချက်ပြီးတွေ့ရတယ်။နောက်တစ်ယောက်ကတော့ဒဏ်ရာရတယ်ပေါ့။ဒီလိုရှိရင်လောလောဆယ်အနေနဲ့ဒီကြီးနေရတာအလုံးကြီးရွာတနိုင်ကဆိုရင်လူပေါင်းတစ်ထောင်နေရာလောက်တော့ထဲမှာအခုရှိနေသေးတယ်။ကမိုင်းမြို့နယ်ကဒီလိုက်တောင်ခွေးရွာဆိုလို့ရှိရင်တကယ်တော့မလွတ်သေးဘူး။တစ်ချိန်ကြီးလက်ထဲကိုလည်းမထည့်သေးဘူးနဲ့တမတော်ကပြန်ခေါ်ဆောင်သွားပြီးတော့မှဒီ KIO စစ်တပ်အဟောင်းမှထည့်ထားပြီးခုချိန်မှာရိခါပြတ်နေပြီဆိုပြီးမနေ့ကနေပြီးတော့မှပြန်ပြီးပြီးရတယ်ပေါ့။ဒီနေ့တော့လွတ်တော်အမှတ်တွေနဲ့ကြိုးစားဖို့ကြိုးစားနေရခက်ခဲကလွတ်တော်အမှတ်ပေါ့ဒီတစ်ပတ်အချိန်မှာတော့ကျမတို့တိတ်ဆုံးသူကအများရောက်ရှိနေပြီပေါ့တောထဲမှာကလူတစ်ထောင်ကျော်ရှိနေတယ်လက်ထဲမှာထိန်းထားတာကလူ56ယောက်ပေါ်ရှိနေတယ်ပြီးရင်အခုကက်မှာရောက်တာကအမှန်နဲ့ပြီးပေါ့ရောက်တာကလည်းတစ်ထောင်ကျော်နေပြီ
ပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာတနိုင်းမြို့နယ်အောင်လို့ကြေးရွာလေးတိုက်ပွဲကြောင့်ဒေသခံရွာသားတစ်ထောင်ကျော်တောတောင်ဆိုင်မှာပြိမိနေသလိုကရင်ရင်းနဲ့မြန်မာဆွေရတပ်တို့ကြားတိုက်ပွဲကြောင့်ကမိုင်းမြို့နယ်ခွဲအင်းတော်ကြီးခေါ်လိုက်နောင်ခူးကြေးရွာသား50ကျော်ကိုမြန်မာတပ်ကလည်းသိမ်းသိမ်းထားပါတယ်။အလားတူမိုးကောင်းမြို့နယ်ကစုပ်ကြေးရွာတွင်တိုက်ပွဲကြောင့်ရွာသား1100ခန့်နမ်ရီပါရာရေးဖွဲ့စည်းစိမ်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့ကစုပ်ရွာအုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။လူရွာကမြစ်ချင်းကျောင်းမှာတော့600လောက်ရှိပါတယ်။အစီလန်ကတတိယကျောင်းမှာတော့300ကျော်လောက်ရှိပါတယ်။အဲမြို့ပြကျောင်းမှာလည်း300ကျော်လောက်ရှိပါတယ်။လောလောဆယ်ကနိုင်ငံတော်ဆေးရကနေတော့တစ်ချင်မြတ်တင်းကနေဖပန်ထားတဲ့ဟန်ဒီအဲ့ဒါလေးစားနေကြတာလေ။ဟိုကရွာမှာတက်တဲ့ကြီးရှိနေတယ်လို့ဒီမနေ့လည်းတက်တဲ့ကြီးနဲ့မင်းရလဲရွာမှာတက်တဲ့ကြီးတွေအဲ့လိုစားပါလေ
။ကချင်သေးရတွင်သမတော်ကလည်းလူခွေးချုပ်ပေါင်းလို့မှုနဲ့ပတ်သက်လို့ ICCPB ဆိုင်ရာရာဆုခုံရုံးတင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတစ်စစ်တင်ပြသွားရမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်ပေမဲ့လှုပ်သေးလှုပ်ထိုက်တာကိုလှုပ်ဆောင်တယ်လို့လည်းကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူသောခွန်ကြာကပြောပါတယ်။
ဒီအန်ဆက်ကူရီတီကောင်စီမှာဆုံးဖြတ်ချက်ကြနိုင်လို့ဆိုလို့ရှိရင်တော့အများကအဖွဲ့ဝင်နိုင်ငံဖြစ်တဲ့နိုင်ငံ၅နိုင်ငံကအားလုံးသဘောတူကြပဲရမယ်ဆိုတာကိုလည်းနားလည်သဘောပေါက်ထားကြပါတယ်။အဲဒီမှာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံပါတယ်ဆိုတာကိုလည်းသိပါတယ်။တရုတ်နိုင်ငံနဲ့ရုရှားနိုင်ငံနဲ့ဆက်ပြီးကြွယ်ပြီးပြင်းပြီးပြင်းပြီးတော့ကျမတို့အနေနဲ့အကျိုးရှိမှာမဟုတ်ဘူးလို့ယူဆတယ်ပေါ့။တို့တော်လည်းပဲဒါဒီကျမတို့ရဲ့ကြိုးစားမှုကဖြစ်တယ်။လုံးတိတ်လုံးထိုက်တာကိုပြည်သူတစ်ဖက်အနေနဲ့ဒီနိုင်ငံသားတွေအနေနဲ့လုံဆောင်ကြတာပဲဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကိုတည်ငြိမ်အေးချမ်းလုံခြုံတဲ့ဒီမိုကရေစီတိုင်းပြည်ဖြစ်သိမြင်လို့ရဆိုရင်တမတော်ရဲ့လူခွေရေးချိုးဖောက်မှုတွေကိုတန်ခတ်ရည်ယူမှုတွေလှုပ်ဆောင်ဖို့လိုအပ်သလိုစစ်တပ်ကအပြစ်ဒဏ်ကကင်းလွတ်နေမှုတွေကိုရပ်တန့်လိုက်မှသာလျှင်လူခွေရေးချိုးဖောက်မှုတွေချက်ချင်းကျော်ကျနိုင်မှာဖြစ်တယ်လို့လည်းကရှင်လူမှုဖွဲ့စည်းရေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကကိုယ်စားလှယ်တွေဟာလာမယ့်အပတ်တွင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးကြေညာချက်ထုတ်ပြန်ခဲ့တာပါ။ကပ္ပင်းကချင်းလူမှုဖွဲ့စည်းတွေအနေနဲ့ကချင်းပြည်နယ်တနိုင်းဒေသစည်ရေးပြိပခကြားပြိမိနေတဲ့ပြည်သူတွေလုံခြုံမှုရှိတဲ့နေရာကိုလွတ်မြောက်ဖို့နဲ့လူသားချင်းစာနာစောင့်သားမှု၊ဂုဏ်ကြီးဆောက်ဖတ်မှုတွေရရှိနိုင်ဖို့အတွက်နိုင်ငံတော်သမ္မတထံအိပ်ဝဲပေးစာပေးဖို့တောင်းဆိုသွားမှာဖြစ်ပါတယ်။ကချင်းပြည်နယ်အတွင်းမှာ2016ခုနှစ်ကစပြီးသမ္မတနဲ့ KNU တို့ကြားသကြောပြန်စစ်ပွဲပြန်လည်ဖြစ်ပွားလာခဲ့တာဒီနေ့ထိကြံမြင့်လာပြီးဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်အိမ်မှာရှင် POA မြန်မာပိုင်းကနေပုတ်ထူးနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အရှေ့ဥရောပကအာမေးနီးယားနိုင်ငံအခြေစိုက်အော်ရိုရာလူသားချင်းစာနာမှုဆိုင်ရာဦးဆောင်ဦးရပြတဲ့အဖွဲ့အစည်းကနေကမ္ဘာတဝန်ကိုကြိုဆွန်ပြီးတော့ပရာဟိတအကျိုးတည်ဖို့သူတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်နေရမှာ2018ခုနှစ်အတွက်၃ဦးကိုစကားတင်ရွေးချယ်ထားမှာမြန်မာနိုင်ငံကရိုဟင်ဂျာရှင်နေဦးကျော်လောင်လည်းပါဝင်ပါတယ်။ဒီစင်တဲ့အခုလိုဂုဏ်ပြုရွေးချယ်ခံရတာနဲ့ပတ်သက်ပြီးတော့ကျွန်မကပဲတင်ဆက်ပေးပါမယ်ရှင်။Aurora Humanitarian Initiative ကလူသားချင်းစာနာတဲ့ကိစ္စရပ်တွေမှာထက်တဲ့ဝင်ဝင်ပါဝင်ဆောင်ရွက်နေသူတွေကိုပေးအပ်တဲ့ Aurora စုကိုဂျွန်လ6ရက်နေ့မှာကြေညာပေးအပ်မှာဖြစ်ပြီးတိစုအတွက်စကားတင်ရွေးချယ်ဂုဏ်ပြုခံရသူ3ဦးထဲမှာမြန်မာနိုင်ငံကဥကျော်လာအောင်ပါဝင်ပါတယ်။ Ranger ရှိနေတဲ့ဦးဖြစ်တဲ့ဥကျော်လာအောင်ကရခိုင်ပြည်နယ်စစ်တွေမြို့တက္ကပြင်ကျေးရွာမှာနေထိုင်ပြီးခွဲခြားဆက်ဆံမှုတွေနဲ့ဒီမိုကရေစီအရေးကိစ္စတွေမှာညီညွန်းစွာပါဝင်လှုပ်ရှားခဲ့တာကြောင့်သူ့ကိုအခုလိုဂုဏ်ပြုရလို့စုပေးအဖွဲ့ထုတ်ပြန်ချက်မှဖော်ပြပါတယ်။ပညာရေး၊ကျန်းမာရေးကိစ္စတွေမှာလည်းသူပါဝင်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဦးကျော်လာအောင်က VOA ကိုအခုလိုပြောပါတယ်
။ကျွန်တော်ကအဲ့ဒီလူမှုရေးကိစ္စတွေမှာကျွန်တော်လုပ်တဲ့ not organized လုပ်တဲ့ collective ကိုကျွန်တော် organize လုပ်ပြီးတော့ဖွဲ့ဖွဲ့တဲ့ဖွဲ့ပြီးတော့ဘလို့ဘလို့ဒုက္ခရောက်လဲဘလို့ဘလို့ကျန်းမာရေးကိစ္စဘလို့လွှဲရမယ်ဆိုတာကျော်ပညာရေးကိစ္စလူတွေကပညာမတတ်ဘူးဆိုရင်ကျွန်တော်နိုင်ငံဟုတ်တာဒုက္ခရောက်ပါမယ်။ပညာမတတ်ဘူးဆိုရင်ဒီလူမျိုးတမျိုးဒုက္ခရောက်မှာမဟုတ်ဘူးကိုယ်နိုင်ငံလေးနားတယ်အဲဒါခဏတော့ပညာသင်ကြားဘုံမပညာမတတ်ဘူးဆိုရင်ဟိုသူတို့ကိုအချက်အခါကမှနေသက်စီယုံကိုလွေတယ်ကျွန်တော်ကငင်းချင်းရဲ့နဲ့ကိုယ်နိုင်ငံကိုတက်တာဘလို့ကုညီနိုင်လဲဒီလူတွေပညာတတ်သွားပြီဆိုရင်က
အစားခက်တဲ့ဒီအစိုးရအဆက်ဆက်ကဒီလူတွေပညာမတန်အောင်လှောက်ထားလို့ဒီနိုင်ငံဒီလူဖြစ်သွားတာ။အော်ရာဆူရဲ့ချေဖို့နောက်ဆုံးစကားတင်သုံးထဲမှာဥကျော်လောင်းနဲ့အတူအမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းလှောက်တာတွေကိုကုညီဆောင်ရွက်ပေးနေတဲ့မက္ဆီကိုနိုင်ငံကဖာတာကက်စီလိုနဲ့အမျိုးသမီးတွေအကြံဖက်ခံရတာကိုကာကွယ်ပေးနေတဲ့အိန္ဒိယနိုင်ငံဒုခရစ်နမ်လို့လည်းပါဝင်ပါတယ်။
ခုလိုစုစကားတင်စီမှာပါခဲ့ရတဲ့ပတ်သက်ပြီးဦးကျော်လာအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။ဒီမတရားသဖြင့်ခံရတာကိုကျွန်တော်မကြိုက်ဘူး။အဲ့ဒါကျွန်တော်တရားယုံမှလိုလာတာ။တရားယုံမှကျွန်တော်နိပေါင်း20နှစ်ကျွန်တော်ဆက်ချင်းကြီးဆက်ဆက်လက်ထက်မှာကျွန်တော်လဲလို့စီလိုလာတယ်။ဆိုတော့ကျွန်တော်အဲ့ဒါလိုလာတယ်ဆိုတော့ကျွန်တော်ကမတရားသဖြင့်လူတယောက်ဒုက္ခရောက်တယ်လူတယောက်ကိုညှိပြနေ ဆိုတော့ဒီအော်ရာကအဲ့လိုရေးလိုက်တာကျွန်တော်လေဟွန်တော့ဝန်တာပါတယ်ဒါမဲ့ဟိုသွားဖို့နည်းနည်းဟိုစားဖြစ်တယ်အခက်ခဲချင်းမလားမသိဘူးအဲ့ဒါပဲ
ဒီနေ့အတွက်ပေးအပ်တဲ့အော်ရာစုကိုကဘာတဝမ်ပရာဟိတအကျိုးတဲ့ဘူသူပေါင်း950တဲ့ကနောက်ဆုံး3ယောက်ကိုရွေးချယ်ခဲ့တာဖြစ်ပြီးစုပေပွဲအခမ်းအနားကိုလာမယ့်ဇွန်လ6ရက်အာမေးနီးယားနိုင်ငံမှာပြုလုပ်သွားမှာဖြစ်ပါတယ်အခမ်းအနားမှာဆုရှင်၃ဦးထက်ကတဦးကိုချက်မှရွေးချယ်ပြီးလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေအတွက်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ1,300,000ချီမြန်မာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ Time Pack ကသတင်းတစ်ပုဒ်တင်ပြပါမယ်။ထိုင်းနိုင်ငံမှာအမျိုးသမီးအလကုံတွေကိုအတူလုပ်ပြီးတော့လိန်ရောက်နေတဲ့ Magic Skin ကုမ္ပဏီနဲ့လက်အောက်ခံထုတ်လုပ်နေတဲ့အလပြင်အသုံးဆောင်အမျိုးမျိုးကိုဖမ်းဆီးအရေးယူနေရမှာအသားဖြူဆေးဝိတ်ကျစီရီထဲမှာအညာရှိတဲ့ဓာတုပစ္စည်းသုံးတာတွေ့ရကြောင်းနဲ့ FDA စစ်ဆေးပြီးကြောင်းဆက်ရဆရန်အတုတွေလုပ်ပြီးရောင်းချနေတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီဆေးတွေကိုတော့အိန္ဒိယချင်းဖြစ်တဲ့မြန်မာနိုင်ငံကအမျိုးသမီးအတော်များများအသုံးပြုကြတယ်လို့ထိုင်းနယ်စပ်မှာလည်းအဲ့ဒီဆေးတွေကိုဈေးထဲမှာရောင်းချနေတာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်။
မြန်မာတွေအသုံးများတဲ့အစီကျစေ၊ပိန်စေ၊အသားဖြူစေစတဲ့ဈေးဝါးတွေထုတ်လုပ်တဲ့ကုမ္ပဏီပိုင်တဲ့စက်ရုံတွေကိုထိုင်းရနာပိုင်တွေကဧပြီလ24ရက်နေ့ကနေစတင်ဖမ်းဆီးခဲ့တာပါ။ဒီထဲမှာတော့အသားဖြူစေအပါအဝင်ခန္ဓာကိုယ်ရဲ့နေရာမျိုးမျိုးကိုလိမ့်နဲ့ဈေးတွေထုတ်လုပ်တဲ့စက်ရုံမှာဓာတ်မြောစာလုပ်တဲ့နေရာမှာအသုံးပြုတဲ့ဓာတ်ရုပ်ဈေးအမှုန်တွေနဲ့ကော့စ်စ်အစွမ်းချွတ်ဈေးတွေကိုတုံးပြီးထုတ်လုပ်ထားတာကိုရဲတွေကစစ်ဆေးတွေ့ရှိခဲ့ပါတယ်။ဒီအတွက်ကုမ္ပဏီကတာဝန်ရှိသူတွေနဲ့အယောင်ကိုယ်စားလှယ်တွေကိုလည်းလိုက်လံဖမ်းဆီးခဲ့ပါတယ်။သားဖြူစေးသုံးဆွဲနေတဲ့ရွှေပြောင်းလိုသမားအမျိုးသမီးတူကတော့သူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
။မျက်နှာရားတယ်၊မျက်နှာအစီပြန်တယ်။တချို့မတဲတဲ့ဟာတွေကအဖုဖြစ်တယ်ဒီအဖုတွေတအားဖြစ်တယ်။လူတဲ့အခုသူတို့ပစ္စပုံမှပြင်ညာတာအဲ့ဒီဘူရောအဲ့ဒီစက်ရောပါတာသူ့လေလေ။မလိမ့်ရတော့ဘူး။မျက်နှာတွေပါတွေရားလာတော့ဗောရာဒီဦးသူကမမှန်တော့啊
။အစီကျစေးကတော့ coffee mint အမုံနဲ့လိမ္မော်အမုံကိုရောဆက်ပြီးလှုပ်ထားပြီးတခြားဓာတ်ရုပ်ပစ္စည်းတွေလည်းရောနှောပါဝင်နေတာပါဒီလိုပိန်စေးအစီကျစေးဝိတ်ကျစေးစတဲ့ဆေးတွေကလည်းသုံးဆွဲသူတွေအတွက်မူးရာအန်နာတွေနှလုံးခုန်မမှန်တာတွေဖြစ်ရတယ်ဆိုပြီးကိုယ်တိုင်သုံးဆွဲမှုတဲ့တက္ကသိုလ်ကျောင်းသူတူဦးကလည်းပြောပြပါဗျာ
ပထမဆုံးပေါ့နော်အေးအစီကျစေးကိုတခါမှမသုံးဘူးပထမဆုံးချက်အနေနဲ့သုံးတဲ့အခါမှာရှိလို့ရှိရင်ခံစားရတဲ့ခံစားမှုကတော့ဟိုသမင်းအစမစားရင်15မိနစ်တော့ရတဲ့အခါကျတော့ဒီလက်တွေပါတုံလာတာမျိုးတွေရှိတယ်နောက်တစ်ခါထပ်တောက်ကြည့်ရဲသမင်းစားပြီးတော့နောက်တစ်ခါထပ်တောက်ကြည့်တော့လေလက်တွေတုံတယ်နောက်ပြီးတော့ညံတယ်ဘာမှမစားနိုင်ဘူးเนาะတနေ့ကဘာမှမစားဘဲနဲ့လည်းမြည်နိုင်တယ်အဝိတ်ကလည်းကြာရခြင်းပဲဒီလိုဗာလဲ side effect ရှိပေမဲ့လည်းထပ်ပြီးတော့အဲ့လိုစောင့်နေမိတယ်ပေါ့เนาะနောက်တစ်ခါထပ်ပြီးတော့ထပ်တောက်တဲ့အခါမှာဆိုလို့ရှိရင်လည်းအဲ့လိုမျိုးလက်တုံတာတို့ဒီခေါင်းမူးတာတို့အန်တာတို့ကဆက်တိုင်းဆက်ပြီးတော့ဖြစ်နေတယ်ပေါ့เนาะဒီအထုတ်တိုင်းထုတ်တိုင်းမှာလည်းဖြစ်နေတယ်ရက်ပြက်လိုက်တယ်ပေါ့တော့ဆက်ပြီးတော့လည်းမတောက်တော့ဘူးကိုယ့်အကိုဒီလိုမျိုးအစီစားတာတို့အခြားဒိုင်ရက်လောက်တာတို့နဲ့ဒီသင်္ကန်းလောက်တာတို့နဲ့ပဲသုံးပြီးတော့ဆက်ပြီးတော့ပဲဝိတ်ချတော့တယ
်ရုပ်ရှင်တရုတ်ဆောင်တွေနဲ့ကြော်ညာရိုက်ခဲ့တာတွေကြောင့်ထိုင်းနိုင်ငံနဲ့အိန္ဒိယချင်းနိုင်ငံတွေမှာပါရောင်းအားအကောင်ဆုံး Magic Skin ကုမ္ပဏီကအလှကုန်တွေဟာအမျိုးစားပေါင်း200ကျော်ရှိတယ်လို့လည်းသိရပါတယ်အမှန်တကယ်ကတော့ထုတ်လုပ်တဲ့စက်ရုံကမှတ်ပုံတင်ထားတာမရှိတဲ့အကြောင်းနဲ့သုံးဆွဲသူတွေကြားမှာလည်းကျန်းမာရေးထိခိုက်မှုတွေဖြစ်နေတာအတွက်တိုင်ကြားခဲ့သူပေါင်း 9,000 လောက်ရှိခဲ့တယ်ဆိုပြီးရဲမူကြီးဘိုရာချိုင်းဆမတရာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ထိုင်းကျန်းမာရေးဌာနကတော့ Magic Skin အလှကုန်တွေဟာသုံးဆွဲသူတွေအတွက်အန္တရာယ်ရှိတယ်ဆိုတာတရားဝင်ထုတ်ပြန်ခဲ့ပါတယ်။အမှုပညာရှင်တွေကတော့ဒီအလှကုန်တွေကိုတကယ်သုံးဆွဲမကြည့်ပဲတကယ်အသားဖြူတဲ့အကြောင်းအစီကျတဲ့အကြောင်းကိုရည်စစ်ပြီးတော့လှပချောမောပိန်ပါဝိတ်ကြစီဖို့အတွက်ဒီဆေးတွေကိုအသုံးပြုခဲ့ကြအောင်အန္တရာယ်ဖြစ်စေတဲ့အလှကုန်တွေကိုကြော်ညာပေးခဲ့တဲ့အတွက်အမှုပညာရှင်90ကျော်လဲစစ်ဆေးမှုခံရပါတယ်။ဒီလိုတရားမဝင်အန္တရာယ်ရှိတဲ့ဈေးတွေထုတ်တဲ့ကုမ္ပဏီကိုရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာကြောင့်ဈေးကိုရေရှည်သုံးဆွဲခဲ့ကြတဲ့မြန်မာနိုင်ငံသားတချို့ကတော့
ကျမကြီးထိခိုက်နိုင်တယ်ဆိုပြီးဆိုရင်ပုံမှန်မှုတွေလည်းရှိနေပါတယ်ရှင်။မအေးအေးမဝါရှင်ခရိုနိုင်ငံတကာသတင်းဆောင်မတဲ့ဘုတ်တင်ပြပါမယ်။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကဒီကနေ့ဘုတ်ထူနေမှာအမေရိကန်လွှတ်တော်နေရာပေါင်းကွန်ဂရက်ကိုမိန့်ခွန်းပြောပြီးဂျော့ချ်တောင်တက္ကသိုလ်ကျောင်းသားတွေကိုလည်းတောင်းဟောဆွေးနွေးပွဲပြုလုပ်ပြီးနောက်မှာတော့သူရဲ့ပထမဆုံးသောအမေရိကန်နိုင် ုဂ္ဂိုလ်ရဲ့ယင်းနေမှုတွေကိုအလေးထားပြီးဆွေးနွေးခဲ့ကြတဲ့အကြောင်း VOA သတင်းထောက်စလာတိစာဟုတ်တင်ပြပို့ထားပါတယ်။မတ်တင်ကြီးထိုက်ကပြောပြပေးပါပါ
။အမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတမက်ခရွန်တို့ကြားဖက်လဲတကင်းနှွေးနှွေးထွေးထွေးရှိခဲ့ကြသလိုတစ်ဖက်မှာလည်းအီရန်နျူကလ িয়ার သဘောတူညီချက်နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေလိုမျိုးသဘောထားကွဲပြားမှုတွေအပေါ်အကျေလည်းဖြည့်ရှင်းနေကြရတယ်ဆိုတာကိုလည်းအတိအမှတ်ပြုထားကြပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့အမေရိကန်သမ္မတထရန့်က
This is a deal with decayed foundations. It's a bad deal.
အခြေခံမှာကိုယ်ကယူရင်းပြည့်စည်နေတဲ့သဘောတူညီချက်ဖြစ်ပါတယ်။ဆိုးဝါးတဲ့သဘောတူညီချက်ပါ။ပါတဲ့ချက်တွေကလည်းဆိုးပါတယ်။ဒီသဘောတူညီချက်ကမောင်းမြင်ပါဘူး။လုပ်ကိုမလုပ်သင့်ခဲ့တာပါ။သို့တော်ကျွန်တော်ပြစ်တင်ပါတယ်။ဒီကိစ္စအတွက်လူတွေအများပြားကိုလည်းကျွန်တော်ပြစ်တင်ပါတယ်။ဒါမျိုးကရှိကိုမရှိတင်တာပါ။လာမယ့်ဆင်းနေနေကြရင်ဘာဖြစ်လာမလဲဆိုတော့မြင်ကြရမှာပါ။အ
ီရန်အနေနဲ့ပယ်တင်တက်ဒုံးကျည်စမ်းသပ်မှုကိုရပ်ဖို့နောက်ဒေတာရင်းကိစ္စတွေမှာကြားဝင်နှောက်ရှက်တာမပြုပါဘူးဆိုတော့ဂရိကဝတ်တွေအပါအဝင်ပြင်ဆင်တာတွေမရှိဘူးဆိုရင်တော့မေလ12ရက်နောက်ဆုံးထားဆောင်ရွက်ရမယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုထပ်ပြီးအတည်ပြုပေးမှာမဟုတ်ဘူးလို့တမရထရန့်ကပြောဆိုထားတာပါ။ဒီကိစ္စတွေကနောက်ပိုင်းမှာဖြည့်ရှင်းသွားဖို့လိုအပ်တယ်ဆိုတာကိုပြင်သစ်သမ္မတမက်ခရွန်ကလည်းသဘောတူပါတယ
် It's exactly what President Trump said. We have nuclear on the short run.
သမ္မတထရန့်ပြောတာတွေကမှန်ပါတယ်။ရေတိုမှာဆောင်ရွက်ရမယ့်နျူကလ িয়ার အရေးရှိပါတယ်။နောက်ပိုင်းမှာလုပ်ရမယ့်နျူကလ িয়ার အရေးရှိပါတယ်။ပယ်ထိတ်တပ်ဒုံးကျည်ကိစ္စလည်းရှိပါတယ်။ဒေသတွင်းမှာအီရန်ရဲ့ဂျာဝင်ဆောင်ရွက်မှုရှိနေပါတယ်။ကျွန်တော်တို့ဒီအခြေအနေကိုပြင်ဆင်လိုပါတယ်။
လက်ရှိသဘောတူညီချက်အတိုင်းအီရန်ဘက်ကလိုက်နာလှုပ်ဆောင်နေသလိုတခြားတစ်ဖက်ကလည်းကုတာဝင်ကိုကြေကြားရမယ်လို့ပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကပြောဆိုနေကြပါတယ်။သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်ဆိုရင်တော့အမေရိကန်အပေါ်အများယုံကြည်လက်ခံမှုကျဆင်းသွားမယ်ဆိုပြီးမက်ခရွန်ကထရန့်ကိုသတိပေးလိုက်တဲ့သဘောလိုလဲကတ်တိုးအင်စတီကျူကသုံးသပ်သူဂျွန်ဂလက်ဆာကပြောပါတယ
်။ Trump canpressure the Europeans to agree to make side deals that is deals in addition to
Iran ရဲ့ပယ်ထိန်တပ်ဒုံးကျည်အရေးဒါမှမဟုတ်လေဒေတာရင်းမှာ Iran ရဲ့ပြုမှုဆောင်ရွက်မှုတွေနောက်ကိုမွေးထားတဲ့အဖွဲ့တွေအပေါ်ထောက်ပံ့ပေးနေတာတွေလို nuclear ကိစ္စမဟုတ်တာတွေကိုနောက်ထပ်သဘောတူညီချက်တွေလုပ်ပြီး nuclear သဘောတူညီချက်မှာထပ်ထည့်ဖို့အတွက်ဥရောပကို Trump အနေနဲ့ဖိအားပေးနိုင်ပါတယ် Trump ဘက်ကစိုးရင်ချက်တွေကိုဥရောပနိုင်ငံတွေဘက်ကလည်းပြရာပြေချောင်းဖြစ်အောင်ဆောင်ရွက်နေပါတယ်။ဒါပေမဲ့ Trump ဘက်ကနျူကလ িয়ার သဘောတူညီချက်ကိုရည်ရွယ်ချက်ရှိရှိဖျက်တာမျိုးမလုပ်ပါဘူးဆိုပြီးအာမခံမှသူတို့ဘက်ကလုပ်ဖို့သဘောတူမှာပါ
။ Trump အနေနဲ့ဥရောပမဟာမိတ်တွေနဲ့နားလည်မှုတချို့ရခဲ့မယ်ဆိုရင်တော့သူတို့အနေနဲ့အီရန်ကိုအရင်မချင်းကပ်ဖဲရုရှားနဲ့တရုတ်ကိုစပြီးကင်တွယ်မဲ့အခြေအနေရှိတယ်လို့လည်း Atlantic Council ကသုံးသပ်သူMetro Chronic ကအခုလိုပြောပါတယ
် And Russia may actually have an economic interest in revising the deal.
သဘောတူညီချက်ကိုဒီနည်းလမ်းနဲ့ပြန်လည်ပြင်ဆင်မှုမှာရုရှားကစီးပွားရေးအကျိုးအမြတ်တွေရှိကောင်းရှိနိုင်ပါတယ်။ဘာလို့လဲဆိုတော့ရုရှားကငြိမ်းချမ်းတဲ့နျူကလ িয়ার နည်းပညာကိုအီရန်ကိုပေးနေတာပါ
။နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့ဆိုတာကိုအီရန်ဘက်ကပေးချထားပြီးအမေရိကန်ပြည်ထောင်စုအနေနဲ့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်လက်တုံပြန်မယ်ဆိုပြီးလဲချင်းချောက်ထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line 2 16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွတ်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00တိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုလည်းကြားဖို့ရှိပါတယ်။ဦးကျော်စန္ဒရဲ့မြမအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
လူခွင့်ရေးရဲ့သဘောတဘာဝညနားလည်မှုမှာတော့အားနည်းနေသေးတယ်လို့ကျွန်တော်ဒီလိုပဲတွေ့ရတယ်ပေါ့နော်။ဒါကြောင့်မလို့
မြမမူဝါဒရေးရာသုံးသပ်သူဒေါက်တာတင်မောင်တန်ပြောတော်တာပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့လူတို့နဲ့ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လင်းပါမယ်ကလေးတယောက်မွေးဖွားလာပြီဆိုတော့ねဒီကလေးရဲ့ကျန်းမာရေးနဲ့ဖွံ့ဖြိုးမှုရအတွက်ကာကွယ်ဆေးစနစ်တကျထိုးပေးနိုင်ရင်အကောင်းဆုံးပါကာကွယ်ဆေးထိုးတဲ့နေရာမှာလဲအသက်အရွယ်လိုက်လိုအပ်တဲ့ဆေးကိုထိုးပေးရမှာဖြစ်ပါတယ်လူတို့နဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်
ရင်သွေးငယ်လေးတွေကိုကာဝယ်ဆေးထိုးနှံပေးခြင်းဟာကာဝယ်ဆေးထိုးထားတဲ့ရောဂါတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ကာဝယ်ပေးထားနိုင်ပြီးနောက်ဆက်တွဲဆိုးကျိုးတွေကိုလျော့နည်းကြားဆင်းစေတာကြောင့်ထိုးတဲ့ကာဝယ်ဆေးတွေကိုမပြတ်မကွက်ထိုးနှံပေးထားဖို့လိုအပ်တယ်လို့ဆရာဝန်တွေကစဉ်ဆက်မပြတ်တိုက်တွန်းနှုတ်ဆက်ပေးလျက်ရှိပါတယ်ဘလူကာဝယ်ဆေးအမျိုးအစားတွေကိုမပြတ်မကွက်ထိုးနှံပေးထားဖို့လိုအပ်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာကိခိုင်မောင်ကအခုလိုပြောပြခဲ့ပါတယ
်ခုဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့အမျိုးသားကာဝယ်ဆေးထိုးစီမံချက်အနေနဲ့ဆုံးဆုံးကြံညာမိခိုင်ကာကွယ်ဆေးနောက်ပြောဝတ်တယောဂကာကွယ်ဆေးဒီပြောဂကာကွယ်ဆေးပိုလီယိုကာကွယ်ဆေးကိုတောက်ဆေးအနေနဲ့နောက်ပြီးတော့ဒီဗီယောဂကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်အခုဆိုအတန်းအောင်တဝပီကိုကာကွယ်ဆေးကိုလည်းထိုးနှံပေးနေပါတယ်ဒါကတော့နိုင်ငံတော်အစီအစဉ်နဲ့ဝင်ခေသားကနေပြီးတော့တစ်နှစ်ယောက်ကလေးတွေကိုထိုးနှံပေးနေရပါဒါပြင်လိုအပ်တဲ့လိုအပ်တဲ့လိုဝတ်တဲ့ပိုလီယိုကာကွယ်ဆေးကိုလည်းအခါအလျော်စွာထပ်ပြီးတော့ဒီတစ်နှစ်အောက်အပြင်ကိုထပ်မံထိုးနှံပေးနေပါတယ်
ရင်သွေးငယ်လေးတွေထိုးနှံတိုက်ကြွေးထားတဲ့ကာဝယ်ဆေးအများစုဟာမွေးကင်းစအရွယ်ကနေအသက်3လခွဲအရွယ်အတွင်းမှာထိုးနှံတိုက်ကြွေးပေးရတယ်လို့သိရပါတယ်။ကာဝယ်ဆေးတွေကိုလားလိုက်ဘလို့ထိုးနှံတိုက်ကြွေးသင့်ပါတယ်လဲလို့မိကြည့်တဲ့အခါမှာတော့
မွေးကင်းစနေပြီးတော့အသက်3လခွဲအတွင်းမှာဆိုလို့ရှိရင်စုံစိုးချက်နဲ့မိခိုင်ယောဂကာကွယ်ဆေး၊တီဗီယောဂကာကွယ်ဆေး၊နောက်ပိုလီယောဂကာကွယ်ဆေးကိုတော့တောက်ဆေးအနေနဲ့အဆက်ချသေးပေါ့နော်။ဒါလေးကိုတိုက်ရပါမယ်။ဒီရဲ့အခါကျတော့အတဲဟောတော့ဘီပိုကာကွယ်ဆေးနဲ့ Hemophilus influenza B လို့ခေါ်တဲ့အုံနောက်အမေးရောင်နဲ့အဆုတ်ပွားအဆုတ်ရောင်ရောဂါဖြစ်နိုင်တဲ့ကာကွယ်ဆေးကိုလည်းထိုးနိုင်ပါတယ်။ပြီးတော့တဏလာခွဲရွယ်မှာတော့ဆနာတလာခွဲမှာထိုးထားတဲ့သမိုးကြညာမိခိုင်နောက်ပြီးတော့ပိုလီယိုဒါတွေကိုထပ်မံအဖြေဆေးနဲ့ဆက်ထိုးရပါမယ်။ပြီးတော့ Hemophilus influenza B ကိုလည်းထပ်ပြီးတော့ထိုးပါပါမယ်။ပြီးလို့ရှိရင်အစ်စ်ထမံထိုးနိုင်မှာတော့ Pneumococcal vaccine ဆိုခေါ်တဲ့အဆုတ်ရောင်အဆုတ်ပွားနဲ့အုံနာမင်းအောင်ဖြစ်စီရဲ့ပိုးတမျိုးကိုထပ်ပြီးတော့ကာကွယ်ရေးဆေးကိုထုတ်နိုင်ပါတယ်။ဒါအပြင်ရိုတာဗိုင်းရပ်စ်ဝက်ဆင်းကိုခေါ်တဲ့ကလေးတွေမှာဆောင်းတွေမှာဝမ်းပြဝမ်းချောရောဂါဖြစ်စေတဲ့ရိုတာပိုးကိုကာကွယ်ရေးဆေးကိုလည်းအဆက်ချသေးနေနဲ့တိုက်ရွေးနိုင်ပါတယ်။အသက်3လခွဲရွယ်မှာတော့စုံစိုးကြံမိခိုင်ရောဂါကာကွယ်ဆေးနောက်ပြီးတော့ပိုလီယိုအဆက်ချဆေးဖြင့် H influenza B vaccine ကိုထပ်ပြီးတော့ထပ်မံအားဖြည့်ရနေနဲ့ထပ်ထိုးရပါမယ်။ပြီးလို့ရှိရင်ဆေးအသစ်နေနေရလဲဆနာပြောရိုတာဗိုင်းရပ်စ်နဲ့ pneumococcal vaccine ကိုထပ်ပြီးတော့ထိုးရပါမယ်
။ရင်သွေးငယ်လေးတွေအသက်6လအရွယ်ရောက်လာတဲ့အခါမှာတော့ကာဝယ်ဆေးတချို့ကိုထပ်မံထိုးနှံပေးဖို့လိုအပ်တယ်လို့သိရပါတယ်
။အသက်6လအရွယ်မှာတော့အသင်းအောင်တန်ဝါကာကွယ်ဆေးကိုထပ်မံအားဖြည့်စေနေနဲ့ထပ်မံထပ်ထိုးရပါမယ်။ဒါအပြင် pneumococcal vaccine လို့ခေါ်တဲ့အဆုတ်အောင်ဆုတ်ပွားနဲ့အုံနောက်မေးရအောင်လည်းထပ်မံထိုးရပါမယ်။အသက6လအရွယ်မှာတော့ဝက်တယောဂါကာကွယ်ဆေးကိုထိုးနှံပါမယ်။အသက်2နှစ်အရွယ်မှာတော့ mumps measles rubella လို့ခေါ်တဲ့ဝက်တရဲ့ခြိုက်တိုးရဲ့ပချင်ရောင်ရဲ့၃မျိုးတွဲဆက်တဲ့ကာကွယ်ဆေးကိုထိုးနှံနိုင်ပါတယ်။ဒ ချင်းမေရီဆဲလာလို့ခေါ်တဲ့ရေကြောင်ယောဂကာကွယ်ဆေးကိုလည်းမိမိအစီအစဉ်နဲ့မိမိထိုးနှံနိုင်ပါတယ်ပြီးတော့အသက်အရွယ်အတဝအေးကာကွယ်ဆေးကိုလည်းထိုးနှံနိုင်ပါတယ်အသက်တနည်းနဲ့6လမှာတော့ဆွန်ဆိုးကြညာမေခံယောဂကာကွယ်ဆေးနဲ့ပိုလီယိုအဆက်ချဆေးတွေကိုထမအားဖြင့်အနေနဲ့ထိုးဝါတောင်းရပါမယ်ပြီးလို့ရှိရင် H influenza B vaccine ဆိုတဲ့အဆောင်အောင်ဆုပ်ပွားနဲ့အုံနောက်မိပါယောဂသုံးနောက်အမေးပါရောင်ယောဂကာကွယ်ဆေးကိုလည်းထပ်မံထိုးနှံရပါမယ်။ပြီးတော့ဝတ်သက်ယောဂကာကွယ်ဆေးကိုလည်းထပ်မံအားဖြည့်ရနေနဲ့ထိုးရပါမယ်။အသက်နှစ်နှစ်မှာတော့အသက်ရောင်အသောဝါအေယောဂကာကွယ်ဆေးကိုထပ်မံအားဖြည့်ရပါမယ်။ပြီးတော့တိုက်ဖက်ယောဂကာကွယ်ဆေးကိုလည်းမိအစီအစဉ်နဲ့မိမိရည်သွင်းချက်ကိုထိုးနှံပေးနိုင်ပါတယ်။ဒါပြင်ဆိုတာပြောခဲ့သလိုပဲအုံနောက်အမေးရောင်ရဲ့ဆောက်အောင်ဆုပ်ပွားအောင်ဖြစ်စေနိုင်တဲ့အခြားယောဂမျိုးတစ်မျိုးဖြစ်တဲ့ Streptococcus pneumoniae နဲ့ Meningococcus AC virus တွေကိုကာကွယ်နိုင်တဲ့ကာကွယ်ဆေးတွေကိုလည်းမိမိအစီအစဉ်နဲ့မိမိထိုးနှံနိုင်ပါတယ်။အသက်၄နှစ်ကနေ6နှစ်အတွင်းကျောင်းနေတဲ့အရွယ်မှာတော့ဆုံဆုပ်နေခံယောဂကာကွယ်ဆေးပြီးတော့အသက်အရွယ်တော်အားပြဖို့ကာကွယ်ဆေး H influenza ပြီးကာကွယ်ဆေးဒါဖြင့်ဝတ်သက်အချင်းရောင်ခြိုက်သွေးယောဂကာကွယ်ဆေးရေကြောင်ယောဂကာကွယ်ဆေးနဲ့ဦးရောင်ဝမ်းဖျားတိုက်ခိုက်ယောဂကာကွယ်ဆေးတွေကိုလည်းထပ်မံထိုးနှံရပါမယ်။အသက်၁၀နှစ်အရွယ်မှာတော့အသက်ရောင်အတဝါပြီးယောဂကာကွယ်ဆေးကိုထပ်မံအားဖြင့်ထိုးနှံရပါမယ်။
ရင်သွေးငယ်လေးတွေကိုထိုးနှံတိုက်ကျွေးသင့်တဲ့ကာဝယ်ဆေးတွေဟာလားလိုက်စနစ်တကျထိုးနှံတိုက်ကျွေးရမယ့်ကာဝယ်ဆေးအမျိုးအစားတွေဖြစ်တာကြောင့်မပြတ်မကွက်ထိုးနှံတိုက်ကျွေးပေးနိုင်ကြဖို့အတွက်သတင်းပေးပို့လိုက်တာဖြစ်ပါလေ။ကျွန်တော်တန်းစွာ
လူလူနဲ့ကြမ်းမာရေကန္တာကိုနားဆင်ခဲ့ကြတာပါရှင်။ PO မြန်မာပိုင်းအစီအစဉ်ကနေပို့ထုတ်တဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါ။သမရအဝင်းမြင့်ကမြန်မာနေတိကူမိန်ကောမှာအုပ်ချုပ်ရေးရာတွေနဲ့ပတ်သက်တဲ့လှုပ်ဆောင်မဲ့ကိစ္စတွေကိုပြောကြားသွားပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးကိစ္စအပါအဝင်နိုင်ငံရေးကိစ္စတွေကိုရှောင်လွှဲသွားခဲ့ပါတယ်။ဘာကြောင့်ပါလဲ။မြန်မာမော်ရရေးရာသုံးသပ်သူဒေါက်တာတင်မောင်တန်းတီဘောမြို့နယ်ကိုစားပြုပြည်သူ့လွတ်တော်အမဟောင်းဦးရဲထွန်းတို့နဲ့ဥကျော်ဆန္ဒကဆွေးနွေးသုံးသပ်ထားပါတယ်ရှင
်။နောက်တစ်ခုကသမရာကြီးကအခုအုတ်ချုပ်ရေးနဲ့ပတ်သက်ပြီးတော့တော်တော်လေးပြောပါရဲအုတ်ချုပ်ရေးပြုပြင်ရမယ့်ကိစ္စတွေကိုပြောတယ်။ဒါပေမဲ့သူကတော့အုတ်ချုပ်ရေးပိုင်းအကြီးကြီးပေါ့ကွာ။ဒါပေမဲ့နိုင်ငံရေးအဖြစ်အဓိကဖြစ်နေတဲ့စိန်ခေါ်မှုတွေတော့သိပြောသွားတာမတွေးရဘူးလို့ဆိုရင်မှမမဟုတ်ပါဘူး။အထူးသဖြင့်ကျွန်တော်ပမာဆုံးဒီညမှာသတိထားမိတာတိုင်းရင်းသားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ငင်းကြင်းရရှိဖို့လုပ်နေတဲ့ကိစ္စဒီကိစ္စကိုဘာမှမပြောသွားတာနဲ့ပတ်သက်ပြီးတော့ဥယျာထွန်းဘယ်လိုသဘောပါလဲခင်ဗျာအဲ့ဒီကိစ္စမှာ
ဟုတ်တယ်ဗျာဒီမိန်ကုန်းထဲမှာတော့ငင်းကြင်းရေးကိစ္စပေါ့နော်တိုင်းရင်းသားတွေနိုင်ရှင်တွေကိစ္စအခြေအနေနောက်ဘယ်လိုဝါဖြစ်မယ်ဆိုတဲ့ဥစ္စာကိုသူတိုက်ရိုက်ပြောမသွားဘူးပေါ့နော်ပြောမသွားတဲ့အခါကျတော့ဒီဟာကတော်ဆန်းစုကြည်ကဥဆောင်ပြီးတော့ထောင်ရွက်နေတဲ့ကိစ္စလဲဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့ဒီကိစ္စမှာဟိုပြောလို့မတင့်တော်တာလဲပါမှာပေါ့လေသို့တော့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့ကိစ္စမှာဥတည်ချက်ကတော့ဒီမိုကရေစီဖက်ဒရယ်စနစ်တည်ဆောက်ဖို့ဖြစ်တယ်ဆိုတာဒီနားလည်ထားတဲ့အတွက်ကြောင့်မလို့အခုဖွဲ့စည်းပုံအခြေခံဥပဒေတွေကနေပြီးတော့ဒီဖက်ဒရယ်စနစ်ကိုသွားနိုင်တဲ့လမ်းကြောင်းတွေပေါ့เนาะတကယ်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်တဲ့ကိစ္စတွေကိုတော့သူလောက်ကန်ချားပေးပါမယ်လောက်နိုင်သမျှလောက်ကန်ချားပေးပါမယ်လို့အချက်ပြလိုက်တယ်လို့ပဲထင်ပါတယ
်ထပ်ထပ်ဝင်ရင်တော့ဘာမှပြောတော့ခြင်းမရှိဘူးပေါ့ဆရာဦးတီမောင်စံကဘယ်လိုသဘောပါတခေချောင
်းပထမတစ်ခုကတော့တာဝန်မိုက်ခွဲဝေမှုပေါ့เนาะဒီဥဝင်းင်းတက်လာပြီးတာနဲ့ကျွန်တော်တော်အောင်စန်းစုကြည်ယူမဲ့တာဝန်ဝင်းနဲ့ယူမဲ့တာဝန်ကျွန်တော်ဒီလိုကိုယ်ပွဲပြပြမြင်လို့ရသွားပြီပေါ့နော်ဒီမိန်ကောင်ကထပ်ပြီးအပြည့်ပြတာတော့ကျွန်တော်အဲ့လိုပဲခြင်းတယ်ဒုတိယချက်အနေနဲ့ကတော့ဒီညာရေးတွေကျွန်တော်ဆောင်ရွက်တဲ့သဘောတူညီချက်တွေရပြီဆိုလို့ရှိရင်လည်း Federal Clinic ကိုသွားဖို့ဆိုရင်လက်ဖြစ်အားဖြင့်စနစ်အားဖြင့်ပြင်ဆင်ထားဖို့လိုလိမ့်မယ်လို့ထင်တယ်ဒီဘက်ပိုင်းကနေဆရာဦးမြတ်ကပို့လိုက်မယ်လို့ကျွန်တော်ဒီလိုနားလည်တယ်အဲ့ဒီမိန်ကောင်မှလည်းအဲ့ဒီလိုပဲတွေ့ရတယ်ခြင်းတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီဟာနဲ့ဆက်ဆက်လို့ပဲပြည်တွင်းငင်းငန်းရေးမရှိသေးရင်တော့လူခွင့်ရေးတူမြင့်ကောက်ွယ်ဖို့ဆောင်ရွက်မယ်။ဘာညာပြောတဲ့ဟာလည်းပဲအခက်အခဲအတဆူရှိလာပေါ့ဆရာနော်
။ဟုတ်လူခွင့်ရေးဆရာကိစ္စကတော့ကျွန်တော်တို့ဒီဘာကြီးနဲ့ဆက်ပြတဲ့ဟာလည်းပါတယ်။အားကြောင့်တချောင်းနောက်ကြောင်းကြောင်းကဖိနှိပ်အုပ်ချုပ်မှုအောက်မှာအကြာကြီးနေခဲ့ရတဲ့ဟာလည်းပါတယ်။အတူတူဖြစ်ကျွန်တော်တို့က อ่านาต้องอุชุยเอามาอภิญญีได้เข้มแข็งแล้วป่ะเนาะแล้วลูกคนนี้ก็จํานวนน้าเลยเลยสุราก็ที่ในขันเนี่ยได้ตบอย่าน้าเลยล่ะลูกคนนี้เนี่ยตบตบว่าอย่าน้าได้หมู่มาတော့อาเนนี่ดีเลยดูจํานวนดีดูไปเอ้ยอะไรป่ะเนาะだจําหมดลูกคนนี้เนี่ยกิษาเนี่ยปัดเสร็จดีโลชื่อเองจํานวนรู้อเชิงอยู่อะไรเงี้ยดูจํานวนเช่นเนี่ย แต่ยี่อะไรเราตัวเป่าเดียวจะโน้ตมาเลยแต่ที่มาเจอตัวอะไรกิจการมาช่วยตัวเราเลยยี่ที่เราก็ช่วยพูดเดียร์ลูกคนยี่กูก็กลัวปีนี้ก็กลัวปีบุตรมาสั่งเดียร์ปีเดียร์สุดละก็ตัวเราดียี่ที่มาเลยดูที่ลูกคนนี้เนี่ยปัจจัยกิจการที่สุดที่ช่วยกันเราจะขันกิจการบริคุณในการเนี่ยปัจจัยเอาสุดที่โอเค ถ้าสุดที่ตัวใหญ่หมู่ว่าด้านในดองสามสิบเอ็ดบ่ถ้าหูจีนสุดที่จันโอ้พอดีท่าเนี่ยอุปยานังกองเชียร์ยิ่งจะเจ็ดดีป่ะเนาะตัวใหญ่จะดูเจ็ดดีจันโอ้ร้านชิบูดูอะไรจ้ะเอร่ากามาของสองพันยี่ที่ลูกคนยี่สายยันยันดีเจ็ดดูตัวใหญ่เลยลูกเชนเนี่ยเอร่าดีกันงานงานเลยลักขันท่าละเช็ดเดียวจะบ่รู้เนาะยี่ที่ว่าอาเซียนกูเอวูทั้งที่เนี่ย
และที่สาวเล็กที่นี่และที่ลูกสาวมีอะไรเราสอดว่าพี่โอเกเรจันโอ้การจัดวิจารณ์การสอนมีมาเช็คเฮดีสิ่งนี้ดูไม่ดูจันโอ้เช่นนี้แต่เรามีมานานงานนี้เนี่ยยุ่งกันยังไม่ไม่เป็นที่คุ้มกันเลย
โอเคเรื่องไอ้เราไอ้มิงก็มาดีกับตำนานที่พี่โอเอทมันช่วงช่วงพี่โอที่เมื่อสิ่งที่นี้ดูแลสิ่งที่เปล่าเลยหรือเล็กที่เสียสุดท้ายมีอะไรลูกแม่สุดท้ายพี่โอตัวอะไรสรุปว่าเปล่าเลยหรือลูกแม่ได้ไหมที่นี้มุสีบัวดีกับ
ชิคันคอนดิชันชิคันรู้จักชิ้นเนี่ยบ่จ้ะไอ้เราที่ยิ่งมุสยาสุรากับเราไอ้เราที่ยิ่งมุสยาสุรากับเราเนี่ยลูกคุยกิจารีนี่ยังยิ่งกิจารีสุราไอ้ยาสีมาลูกนั่นไม่ตบสุวิสุพิจารณาชิดเลยสุราที่ยิ่งมุสยาสีอาบุยกิจารีบ่ไอ้กิจารีว่าเป็นลูกนั่นเล่นไม่รู้ที่มาลาที่ยิ่งมุสยาสีอังสองยันนั่นไม่ที่มาลาอีกอ่ะอันนี้เจ้าจ้าเจ้าเนี่ยปัจจัยบีร์ตัวเจ้าเราไม่ใช่มุสยาเลยที่ไม่ก่อนเนี่ยเราส่งไปมาป่าเลยเ
ဒီနေ့ဘဟုထုတ်ကြိုင်မှုတွေချော့ချရေးကိစ္စတွေကိုဆောင်ရွက်သွားပါမယ်ဆိုတဲ့ဟာကိုပြောပြီးတဲ့နောက်ပိုင်းမှာဒီကိစ္စကိုပြောတာဖြစ်တဲ့အခါကျတော့ဒီမိုကရေစီဖက်ဒရယ်စနစ်တည်တည်အောင်လုပ်မဲ့ကိစ္စကိုရည်ညွှန်းတာလားဓမ္မမဟုတ်သူအထက်ကပြောခဲ့တဲ့အဲတရားရေးမှန်တိုင်းကျမ်းမာဖို့လို့အရှင်ပြေသာသာမှုတိုက်ဖြတ်ရေးလို့အဲနောက်ကျန်တဲ့ကိစ္စတွေပေါ့လေအားလုံးကိုခြုံပြီးတော့ ဒီကအမှုဖြစ်နေချမ်းသာချမ်းမယ်ဆိုပြီးတော့ပြောတာလားမရှင်းမှုဖြစ်နေတယ်တကယ်လို့ဒီဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်ဘိုလ်ချုပ်ကံမှုတွေရှော့ချဖို့ကိစ္စကိုရည်ရွယ်ပြီးတော့ပြောတယ်ဆိုလို့ရှိရင်တော့သူကအချင်းချင်းခါကိုကြည့်ပြီးတော့ဒါဖြစ်ပြင်ဖြစ်တတ်တဲ့ဘိုလ်ချုပ်ကံမှုတွေရှော့ချသွားမယ်ဒီရေးကိုအဓိက အစင်းစားအလေးထားစင်္စားပေးမယ်လို့အဲ့လိုနားလည်ရပါတယ်အဲ့ဒါဆိုရင်တော့စိတ်ပြဿနာမရှိဘူးလို့ထင်ပါတယ်ဒီလိုမျိုးတရားရေးမှန်တိုင်းကြန့်ဆိုင်စေဖို့ကိစ္စတွေအကျင့်ပြတ်ခြားစားမှုပပျောက်ရေးကိစ္စတွေမူရည်စေဝါပြဿနာတွေအဲ့ဒီကိစ္စတွေကိုအောင်မြင်အောင်ဆောင်ရွက်တဲ့နေရာမှာကျွန်တော်တို့ခုနပြည်ရင်ရေးလို့ဘာလို့မြို့သားရင်ကြားစေရေးလို့ဆိုတဲ့ဟာမျိုးတွေကိုထည့်စင်္စားပြီးတော့ဆောင်ရွက ရင်ဖြစ်ခဲ့တဲ့ပြဿနာတွေနဲ့ပဲပတ်သက်တယ်။ဒီနောက်ပိုင်းဖြစ်တဲ့ကိစ္စတွေကတော့ဥပဒေအရပဲ။ဥပဒေကိုဖောက်ဖျက်ကျူးလွန်လို့ရှိရင်မိသူမဆိုးစောသားရင်သားမခွဲကြဘဲနဲ့အေးယူရမှာပဲဖြစ်တယ်ဆိုတာကိုပါဝင်ပတ်သက်တဲ့လူတိုင်းပေါ့နော်။အဓိကခေါင်းဆောင်တွေဖြစ်တဲ့ကတော့သန်းစုကြည်ရောကာဝေးဦးကြီးချုပ်ရောနော်သမရာရောအလုံးမရှင်းလင်းလင်းတက်တက်တာတာရှိနေဖို့လိုတယ
်ဟုတ်ကဲ့
ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့နောက်ဆုံးသူပြောတဲ့အပိုက်ဟာဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားဖို့အတွက်အခြေခံဖြစ်တဲ့2008ဖွဲ့စည်းပုံကပေးထားတဲ့ဘုံချုပ်ကံမှုလျှော့ချရေးကိစ္စတွေကိုပဲရည်ရွယ်ပြီးတော့ပြောတာဖြစ်ပါစေလို့အဲကျွန်တော်တော့ထူထောင်နေမိတယ်ဒါလို့မဟုတ်ဘူးဆိုလို့ရှိရင်တော့ခက်တာပြောခဲ့တဲ့ဟာတွေကကျွန်တော်ထင်တယ်သိပြီးတော့ဟိုအားမရှိဘူးပေါ့နော်သူပြောတဲ့အောင်မြအောင်တောင်းထက်ပေါ်မယ်ဆောင်ရွက်မယ်ဆိုတာတွေကအဲအဲ့နောက်ဆုံး
ပြောလိုက်တဲ့ကလော့စ်ကြောင့်နော်ဒီစကပိုက်ကြောင့်ပြောသွားတယ်စိတ်အားမရှိတော့ဒီဖြစ်သွားမှာဟုတ်ပါတယ်ဆယ်တင်မောင်းတဲ့ဒီညမှာသုံးသပ်ပေါင်းဟိုကျွန်တော်ယူဆတာကတော့ရိုးရိုးလေးထင်ပါတယ်အဲကြောင့်လဲဆိုရင်အဖွဲ့အစည်းတစ်ခုပဲဖြစ်ဖြစ်လူတယောက်ပဲဖြစ်ဖြစ်နိုင်ငံတစ်နိုင်ငံပဲဖြစ်ဖြစ်အပြောင်းလဲတစ်ခုသွားပြီဆိုလို့ရှိရင်အများကြီးချိန်ရတဲ့အကြောင်းအရာတစ်ခုရှ ဖြစ်တယ်အဲ့ဒီကတော့နေဖြစ်တာကအကြောင်းလေးပေါ်မှာပြန်ပြီးတရားမှုရှိတယ်ဒါကြောင့်အကြောင်းလေးကမပေါက်ပြန်ဘူးကြိုင်ထဲမှာပဲဒီနေကြီးကိုမဲတင်းလို့လို့ရှိရင်လည်းအကြောင်းလေးကမဖြစ်ဘူးဆိုတဲ့ခါကျတော့အဲ့ဒီဟန်ချက်ကိုအမြဲတမ်းဆုံးဖြတ်ချက်ချတယ်သူတွေကဒါချိန်ကြီးရပါတယ်ကျွန်တော်ထင်တာတော့အဲ့ဒီသဘောပဲထင်တယ်ပြီးတော့အမိန်ကုန်းမှလည်းကျွန်တော်မမီဘလောက်ဆိုလို့ရှိရင် ပါကြည့်ညောင်းရင်လုပ်ငန်းစဉ်ဆိုတာအထက်မှာပြောတာကဆိုတော့ဒီကြက်တဲ့ပထမဦးဆုံးမိန့်ခွန်းမှာပြောခဲ့တဲ့အချက်ချက်နဲ့တပတ်တယ်။တပတ်တိပြောခဲ့တဲ့များဦးစေတပရာကြီးပြောခဲ့တဲ့များဒီတဲမှာမညာရင်းနဲ့ပတ်သက်တဲ့အချက်တွေကိုသူမပြောပါဘူး။မညာရင်းနဲ့ပတ်သက်တဲ့အချက်တွေကိုလည်းမပြောပါဘူး။ဒါကြောင့်မို့အဲ့ဒီမိန့်ခွန်းကိုမညာရင်းနဲ့ငြင်းငြင်းရေးချွဲဆန့်ပြီးတော့ကျွန်မဆို ဒီနေ့ကျွန်တော်တို့ကျွန်တော်အဲ့လိုပဲဖြစ်နေပြောရဲဘိုးချုပ်ကွယ်မှုရှော့ချရေးဆိုတာကလည်းစောစောကလုံနေတဲ့ပြည်တွင်ကြောင်းလေးလုပ်ငန်းတွေလုပ်ရင်ကိုဘိုးချုပ်ကွယ်မှုအများကြီးရှိနေတယ်ဥမာအားဖြင့်အဲအချက်နံပါတ်6မှာဖြစ်တဲ့ပြည်သူ့ဘန်တာဒီမှာခံဝေးစနစ်လိုခါမျိုးမှာဟိုဘိုးချုပ်ကွယ်မှုအများကြီးရှိတယ်အဲ့တော့ဒါတွေကို
ညွှန်ပြီးပြောတာလို့ကျွန်တော်ထင်တယ်ကျွန်တော်ဖတ်ကြည့်တာတော့အဲ့ဒီလိုပဲသဘောပေါက်ပါတယ်နိုင်ငံရေးနဲ့ညီညာရေးကိစ္စကတော့ဆောင်ဆန်းစုကြည့်ရဲ့ပြောနေတယ်ကျွန်တော်ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00ရက်လိုက်အစီအစဉ်မှာဖတ်အကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာဒီကနေ့နှစ်ထဲကြာဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခန့်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခံစာတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကြာဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-382-9995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။
VOA American အတိုင်းရဲ့တရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်အားကစားကဏ္ဍပါကိုရန်နိုင်ကအစူစီးတင်ဆက်ထားပါတယ်။
တော်ရရှိများမင်္ဂလာပါခင်ဗျာ VOA ရဲ့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ Manchester United နဲ့နီးပြ်မော်ရီညိုးတို့ရဲ့ဒီနေ့ဘောလုံးရာသီအခြေအနေကိုအားကစားဆောင်ပါရှင်ကိုစုံမျိုးတက်နဲ့ဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ ဒီဘောလုံးရာသီကဒီမော်ရီညို Manchester United မှာဒုတိယဘောလုံးရာသီလည်းဖြစ်တယ်ဆိုတော့ Manchester United
ရဲ့ခြေအနေထားကိုဘယ်လိုမြင်မိလဲဟိုမနစ်ကလည်းနိုင်ရှင်တော့ချက်လာတယ်ပေါ့ဗျာပိုပြီးကောင်းလာတယ်လို့ပြောရမှာပေါ့ဒါပေမဲ့ဟိုပြိတ္တလူကြီးနဲ့ဟိုအနေထားမျိုးရောက်ပြီးသားဆိုရင်တော့မရောက်သေးဘူးလို့ပဲပြောရမှာပေါ့ဘယ်လိုလိုအပ်ချက်တွေသူတို့မှရှိနေလို့လဲအထူးသဖြင့်တော့ဟိုမော်ရီညိုရဲ့ဟိုကဆန်ကစ်ကစားပုံပေါ့
ဆန်ကစ်ကစားပုံကိုပြိတ္တကပြည့်ပြီးတော့ဟိုစိတ်ကြံပြည့်ပြီးတော့သူကအတင်းကြီးနေတဲ့ပြည့်ပြီးဆိုရင်ဆန်ကစ်ကိုထိုင်ချပြီးတော့မှအနိုင်ရဖို့အတွက်ကိုဟိုပြင်ဆင်လို့ရှိတယ်ပြင်ဆင်ပြီးတော့
ဟိုအနံ့ရတာမျိုးဘောလုံးရတာအပြည့်အဝပြီးတော့နိုင်နိုင်နာမျိုးကမော်ရီဟိုမော်ရီဟိုတမန်ကြီးချက်မှာမရှိခဲ့ဘူးမရှိခဲ့တဲ့အခါကျတော့ဒီချက်ကပဲပြိတ္တကသူသူ့ကိုတော်တော်လေးပြည့်ပြည့်လက်ပြည့်ဖြစ်ပြီးတာအဲ့လိုကျွန်တော်အဲ့လိုပဲတင်ခဲ့ကြပါတယ်။ဟုတ်ကဲ့မန်ချက်ချီယူနိုက်တက်အတင်းဆိုတာလည်းဖော်ကူဆန်ကစားကင်လာတဲ့တစ်လျှောက်မှာဒီဖွင့်ပြီးတော့ကစားတယ်
တိုက်စစ်ဖွင့်ပြီးတော့ရဲရဲတင်းတင်းကစားတဲ့အတင်းတင်းပေါ်လေလူတွေကလည်းအဲ့ဒါကိုသဘောကျကြတယ်ဆိုတော့မန်မော်ရီညိုအနေနဲ့ရောသူ့ရဲ့ကစားပုံကိုဒီမန်ချက်စတာယူနိုက်တက်ရဲ့ပုံစံလိုမျိုးနည်းနည်းပြောင်းတင်တယ်လို့တော့မထင်ဘူးလား။အဲပြောင်းလဲတော့လုပ်တင်တာပေါ့ပြောင်းလဲလုပ်တင်တာပေါ်ဆိုတာဥပမာကဒီလီဗာပူးနဲ့ကစားတယ်ကြာလီဗာပူးနဲ့ကစားတယ်ပြောမှာဂိုးမရှိသေးဘူးကြာတယ်အက
ဒီကတော့ပြိတ္တဝိပန်များဖြစ်တာပေါ့ဗျာပြိတ္တဝိပန်များဒီကတော့ပြိတ္တဝိပန်များဖြစ်တယ်နောက်တစ်ချက်ကဘောလုံးကတော့ဒီကိုကျင်းလဲနိုင်တာပဲဆိုရင်ဒီပြိတ္တကတော့ခွေးရင်းနဲ့ကောင်းတဲ့ပြင်းတာပဲရှိနေတာလေဆိုတော့သူကနီးပြီးသွားရင်မပြင်းတဲ့အခါကျတော့မန်ရဲ့ပွဲတွေကပြီးပြီးဆိုကောင်းပါတယ်ပြီးပြီးဆိုကောင်းတော့ရှင်ဘာဖြစ်လို့တစ်ခါမှလည်းဟိုသူကြီးရ
ที่ใกล้ๆไปขึ้นแล้วเนี่ยหมดเลยอ่ะคือว่ามอริโญนี่เนี่ยก็พยายามมีเนี่ยมีอย่างเช่นเนี่ยเปลี่ยนตัวนี้ดีกว่าโหไม่ขึ้นเลยอเปียงแล้วลุกผู้กองเลยลูกเราก็รู้ว่าเป็นยังไงตู้บักก็อย่างอะไรမျိုးลุกลาနိုင်มั้ยล่ะบลูเต็มพี่เลยตู่ก็တော့ตะยี้บักก็เปลี่ยนเลยลูกเว้ยเราเหมือนมาเลยว่าจะเอาเลยเพราะดิเนี่ยบอลงยาที่ดูขอได้กระดาษละมาดิบอกว่าอุ๊มาโหลูกากูขอเลยอ่ะลูกากูลูกกระดาษละมานี่ก็ขอได้ทีนี้เ
ပြီးတော့ဟိုအကျင့်နဲ့ဆက်ချက်ဆိုကြတာကမျိုးခေါ်တယ်ပေါ့နော်ဆိုတော့သူခေါ်ထားတဲ့ကြတာသမားတွေကဟိုခံစစ်ကြတာသမားတွေတိုက်စစ်ကြတာသမားတွေဟိုများတာကိုသူကပြီပါပါနောက်တစ်ခုမတက်ပေါ်ဗျာမတက်လို့ရှိရင်လည်းဟိုခံစစ်ကြတာစစ်နေစည်းတူတွေနဲ့သူအားရရှိပြီးလိုက်ပြီးတော့ဂိုးတွေပြေးနိုင်တဲ့ကြတာသမားတွေဆိုတော့သူခေါ်ထားတဲ့ကြတာသမားအဲ့ဒီအရာကြည့်နေတယ်လို့ရှိရင်ဒီလက်တိုက်စစ်
Zadamari Come so in Beluga Zadamari, Manchester United at the end in the Tabio Lule.
Beluga Zadamari in the Tabio Lule. The Chiaro becomes the first Messi Yaro, you know, the Madrid and Haria Niago, Trujillo, who counted in the Hava. Counted a true then in a Timas and counted in the Hava. Can I have been in a Kaisin at Rusin, Genero? ดูว่าจะเลือกสิ่งนี้ว่ามาดูเชื่อที่ว่าการดีรู้กราดมาไม่เนี่ยเช่นอะไรก็จะเอาไปดูเลยดูเลยในเรื่องดูว่าจะเลือกสิ่งนี้ว่าเนาะดูว่าจะสิ่งนี้ดูเลยว่าโอ้มาดูเลยหายากันหรอแต่ถ้าสิ่งนี้มาตัวกูมีที่ดีตรงไหนก็ได้มาเนี่ยว่าแล้วดูเนี่ยเราดีคุณเนี่ยคันดีสิ่งว่าคุณเนี่ยคันดีสิ่งที่เราดูเยาว์เยาว์ใช่ไหมคันดีสิ่งว่าทุกอย่างเนาะ โอ้บอกว่าบางวันลงมือเจอบอกว่าจะไม่บอกเรื่องอะไรจะไม่ดีเลยแต่บางวันไม่ว่าจะเรื่องอะไรแต่เรื่องแบบนี้ก็ไม่รู้ว่าเลยแต่เราคุยกันเอาแล้วที่เจ้าเนี่ยตอนที่มอริมาบินเซียนเอ็กซ์เอ็นซีอ่ะเขาจะบอกว่ายันเนี่ยเลยที่บอกว่ายันมาแล้วมาบินเซียนรู้จริงจริงเราเล่นกันอะไรแบบนั้นเนี่ยแต่ยังไม่ตัวเขาจะมอริมาที่ยังไม่รู้แต่รู้มากูรู้เราก็แค่ไม่รู้แต่ในที่ยินเข้าไปแล้วเนี่ย ก็จะหาเราเข้ามาเนี่ยเช่นด้วยดีกูอยากในเราเดี๋ยวพันธุ์ดีอยู่นั่นดีพันธุ์ดีที่พูดนั่นอยู่ว่ามันครอบครัวเราเดี๋ยวเบียนที่เอาเยี่ยนว่าตัวอาเนี่ยเออลูกอาเนี่ยเขาจะตัวเนี้ยมีอะไรเขาจะดีจังมันจะชอบกระทำอะไรเนี่ยที่ชัดเจนหมดเลยที่จะเป็นผู้นั้นจะทำมาอยู่ดูเรื่องลูกเนาะเออมีเป็นแบบนั้นแล้วคือว่าเราเดินเรียบเราเดินเรียบคือว่า ที่นั่นมีอยู่อะไรสิ่งที่อาเมียวที่นี่บอลลูนยาดีมากเลยนะกูดีอาเมียวเนี่ยมันเรื่องเนี้ยนี่คือว่าดีจ้ากูมันจะเรียกเอาลงมาที่ดูแลกูดีอาเมียวเนี่ยนี่ก็ดีอาเมียวเนี่ยกูไม่ใช่ไหนต่อมาเลยต่อมาเนี่ยถ้าจะการมาที่นี่ก็ไม่ใช่เรื่องเลวเลยเนาะลูกก็ตัวนั้นนอตคู่การอดีกูดีบอลลูนยาดีมากกูน่าจะนอรูปเยอะแก่ได้ไหม
မော်ရီညိုကစားပုံနဲ့ပတ်သက်ပြီးတော့အခုဆိုရင်ပဲသူ့ကိုထွက်ပေးဖို့ပြောတဲ့ဆိုတဲ့နေလဲတော်တော်လေးကိုကြားလာနေရတဲ့အနေအထားဆိုတော့ဒီမော်ရီညိုအနေနဲ့မန်ယူမှာဆက်ပြီးရှိနေနိုင်မလားရှိတင်သလားဆိုဆက်ပြီးတော့ရှိမယ်ဆိုရင်ရောသူ့အနေနဲ့ဒီမန်ယူပရိသတ်တွေလိုချင်တဲ့အောင်မြင်မှုမျိုးကိုယူနိုင်မယ်လို့ထင်လား
ညိုအနေနဲ့မန်ယူမှာဆက်ရှိနိုင်မလားဆိုတာကတော့ပြောရမယ်ဆိုလို့ချင်းလက်ရှိအနေအထားရလို့ရှိရင်တော့အလုံးလုံးကံကြေခြင်းရတယ်နောက်တစ်ဆင့်တော့ပဲဖြစ်နေမယ်လို့ကျွန်တော်လည်းပဲတင်နေချင်ပါတယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်ဒီပြင် FA ဖလားပြန်မဲကိုကြည့်ရမှာပေါ့ဗျာ။ FA ဖလားပြန်မဲမှာဒီလိုပဲတက်ပြီးချန်ပီယံလိုရီဖြစ်သွားရင်တော့လည်းအမျိုးပေါ့။ဒီလိုလည်းပဲချန်ပီယံလိုဝင်ရတာအဲ့ဒါကြောင့်နောက်တစ်ဆင့်တော့ကတော့ကံကြေခြင်းရတော့ရကောင်းရတော့ပါပဲ။အဲ့ဒီဟာဒီမှာမှအောင်မြင်နေရအောင်ဒီလိုကြည့်ရင်တော့ပေါ်ညိုနေနေတာတော်တော်ကိုဟိုဒီမန်ယူလည်းစွန့်သွားပြီးနောက်တစ်ကလပ်အသင်းတစ်ခုကိုကြောင်းသွားလို့ဒီပြည်ရတော့ကြည့်ပါလေ။ဒီအောင်မြင်မှုထားရနိုင်လားဆိုရင်တော့ဒီပြည်ရလေးရဲ့လက်ရှိအနေကပြောင်းလဲပြည့်ရတဲ့အတိုင်းပဲ။ဒီရင်တော့ပြင်ရတာမန်ယူနဲ့အာဆင်နဲ့တစ်သင်းလောက်ပဲပြင်ရတာ။အခုက၆သင်းလောက်ပြင်နေရတာဆိုတော့လက်ရှိမော်ရီညိုရဲ့ဒီဗီဟာဒီလက်ရှိမန်ယူရဲ့ဒီပြင်ရလို့ရှိရင်တော့ဟိုအောင်မြင်မှုထားရဖို့ကတော်တော်လေးကက်ကဲအနေထားပါလေ။ဒါတော့မော်ရီညိုအနေနဲ့လည်းသူ့ရဲ့ဒီဒီဗီဟာပြောင်းနိုင်မှာပဲ။ဟိုချန်ပီယံရှစ်ကလည်းပြောင်းလဲရဲ့ပြောလို့လည်းနိုင်မှာပေါ့အဲ့လိုမှမဟုတ်ဘူးသူတို့ကြီးတော့ဒီပုံစံတိုင်းဆက်သွားမယ်ဆိုရင်တော့နာမည်ပေါ်လို့ရပြီပါလေနောက်တစ်ခေတ်ဆက်ဆိုင်ပြေပြင်းရရင်တော့မှလေဟိုအောင်မြင်ရရဖို့ဆိုတော့တော်တော်အလားအလာနေပါပေါ်ရည်ယူနေနဲ့နောက်ကနိုင်မှာဆက်နေခြင်းရရင်အလုံးလုံးတစ်နှစ်ပဲလို့ကျွန်တော်လည်းပြောပြချက်
အကစားအပါစင်ကနာကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနက်ဖြန်ကြာရာပိုင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ရမှာပါ။လိုင်းတိုမီတာ30 40 48နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကနေအခုအတန်းလွှင့်နေတဲ့တနားရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦ
း။အမေရိကန်နိုင်ငံကိုရောက်ရှိနေတဲ့ပြင်သစ်သမ္မတ Emmanuel Macron ဟာအခုအတံလွင့်နေတဲ့အချိန်မှာပဲအမေရိကန်လွှတ်တော်နေရာပေါင်းရှင်မှာမိန့်ခွန်းပြောကြားနေပါတယ်။နိုင်ငံအကြားတမိုင်းကြောင်းနဲ့ချီတီးရှိခဲ့တဲ့ချစ်ချည်ရင်းနှီးမှုပူးပေါင်းဆောင်ရွက်မှုတွေကိုမိပေါင်းထိုးပြောကြားခဲ့ပြီးနိုင်ငံအကျိုးတူကိစ္စရပ်တွေကိုအနာဂတ်မှာပူးပေါင်းဆောင်ရွက်ကြဖို့ကိုပါထည့်သွင်းပြောကြားခဲ့ပါတယ်။ဒါပြင်အကြမ်းဖက်မှုတက်ဖြက်ရေးကိုလည်းလက်တွဲလှုပ်ဆောင်ကြဖို့ဒီမိုကရေစီနဲ့လွတ်လပ်မှုတို့အတွက်လက်တွဲခုခံကာကွယ်ကြဖို့လိုကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။အကြောင်းအရာတော်တော်များများကိုပြောသွားခဲ့တဲ့အထက်ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကိစ္စရပ်တွေကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။မနေ့ကတော့သမရမက်ခရွန်ကိုသမရထမအစိုးရကသူ့အစိုးရလက်ထက်မှာပထမဦးဆုံးနိုင်ငံတော်အဆင့်မြသာစားပွဲနဲ့တည်ခင်းအခမ်းခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။ပြင်သစ်နဲ့အမေရိကန်နိုင်ငံတို့ဟာအမတန်ကိုမထူးခြားတဲ့ကောင်းမွန်တဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒရင်လွတ်လပ်မှုအခြေအနေဟာမနေ့2019ခုနှစ်ကတည်းကစာရင်ပို့ပြီးတော့ဆွေးယူလာကြအောင် RSF နဲ့စီမချတဲ့နေတော့မြောက်အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိခဲ့ရာကဒီနေ့အစီရင်ခံစာမှာတော့6ဆင့်ရော့ကျပြီးအဆင့်139ကိုရောက်သွားတယ်လို့ဆိုပါတယ်။အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာတစ်စိတ်တပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းအများကြိုက်ညောလိုက်ဝါရတုံးနေတဲ့နိုင်ငံသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တက်ခတ်နေတာဟာဒီမိုကရေစီနိုင်ငံတွေမှာချိန်ချောက်မှုတစ်ခုဖြစ်လာနေတယ်လို့ဒီကနေ့ထုတ်ပြန်တဲ့ဒီအဖွဲ့နှစ်ဖွဲ့ရဲ့အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းလင်းအဖြစ်2009ခုနှစ်ကျော်ကာလတွေမှာတာဝန်ယူခဲ့တဲ့ရှင်းလင်းကြီးဦးကျုံဟာဒီကနေ့မနေ့စောစောပိုင်းမှာကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့အသက်86နှစ်အရွယ်ရှိပြီးလူကြီးယောဂနဲ့ပဲကွယ်လွန်သွားတာလို့မိသားစုဝင်တွေကပြောပါတယ်ခင်ဗျ။
တဲ့ရင်ချင်းစကောကစားဝင်လိုင်းကကျင်းညာပေးခဲ့တာပါဒီညစီစဉ်ထုတ်လို့ရမှုကမှတင်ငင်ထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီကယ်ဒူဘန်စကီဖြစ်ပါတယ်ဗီအိုအေအမေရိကန်အသံရဲ့မနက်ဖက်စီစဉ်တွေကတော့မြန်မာစံနှုန်းချိန်မနက်6:00နာရီခုနှစ်နာရီခွဲအထိလိုင်းတို့မီတာ20လေးကီလိုဟတ်စ်တင်နေတင်နေတုံညလိုင်းတို့မီတာ၄၀ကီလိုဟတ်စ်ကိုတုံးနေငါနဲ့လိုင်းတို့မီတာ၄၀ကီလ This program has come to you from the Voice of America, Washington.